Welcome to the Voice of America in Burmese.
Mingla nya da ma shin. VOA American Tai ye 2019 khu ni zon la se ye sni ni nya be season dui sa tin ni ba bi. Line do meter 25 32 50 ne line lat meter 190 pyin VOA ye Facebook sa myat na VOA Burmese News ka ni pi lo le dai yai phan yu na sin nai ma le shin.ကျမခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်။မင်္ဂလာပါကျွန်တော်ရန်နိုင်ပါစနေညဘက်သတင်းတွေကိုရှားဖောင်တဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။ American သမ္မတ Donald Trump က FBI ညွှန်ကြားရေးမှူးဟောင်း James Comey နဲ့ပြောခဲ့တဲ့စကားတွေကိုကြမ်းတစာချိန်ဆိုပြီးပြောဆိုရင်ပြောသွားဖို့တရားရဂိုင်းနှုတ်ဆန္ဒရှိတယ်လို့ပြောလိုက်ပါတယ်။ပြီးခဲ့ရက်ပိုင်းအတွင်းကပြတ်ကျသွားတဲ့မြန်မာထက်မတော်လေရင်နဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံဘက်ကအကူအညီအထောက်ပံ့တွေပေးသွားမယ်လို့ကမ်းလှမ်းလိုက်ပါတယ်။ Afghanistan နိုင်ငံထောင်ပိုင်းကAmerican ရဲ့ထိုးစစ်အတွင်းမှာ Afghan တပ်သားတွေထိခိုက်သေးဆုံးမှုရှိတယ်လို့ American စစ်တပ်ဘက်ကဒီကနေ့ပဲအတည်ပြုပြောကြားလိုက်ပါတယ်။ဒီလိုနောက်ဆုံးရဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
။အခုညနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ပြီးခဲ့တဲ့ American ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ဟာတစ်ချိန်တုန်းက American သမ္မတတွေအတွက်အလုပ်လုပ်ပေးခဲ့တဲ့ခင်မျိုးကိုပြန်ရောက်နေပါပြီလား
။ The FBI is honest. The FBI is strong.And the FBI is and always will be independent.
FBI ညွှန်ကြားရေးမှူးဟောင်း James Comey ရဲ့ကြားနာပွဲထွက်ဆိုချက်နဲ့အတူနားဆင်နိုင်ပါတယ်ရှင်။အဲဒီနောက်မြန်မာငြိမ်းချမ်းရေးတရုတ်ရဲ့တက်ရောက်မှုအကြောင်းတင်ဆက်ပေးမယ့်သတင်းတောက်မှတ်စုအစီအစဉ်နဲ့ပြုပြင်ပြောင်းလဲမှုတွေလုပ်နေတဲ့မြန်မာနိုင်ငံမှာမတန်ဆွမ်းသူတွေအကြီးထူးထူးခြားခြားပြောင်းလဲတာမတွေ့ရပေမဲ့သူတို့ကိုအသိမှတ်ပြုတာမျိုးတွေတော့တွေ့နေရပြီဆိုတဲ့အကြောင်းမြန်မာတခွင်အစီအစဉ်မှာလည်းနားဆင်ရမှာပါ။ဒီလိုစီစဉ်နေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရရန်နိုင်နဲ့ရှားဖောင်တို့ကကြီးညာပါမယ်ရှင်
။ American သမ္မတ Donald Trump ကပြည်ထောင်စုစုံစမ်းစစ်ဆေးဘူရို FBI ညွှန်ကြားရေးမှူးဟောင်း James Comey နဲ့ပြောခဲ့တဲ့စကားတွေကိုကြမ်းတစ်စာချိန်ဆိုပြီးပြောဆိုရင်ပြောသွားဖို့တရားရဂိုင်းနှုတ်ဆန္ဒရှိတယ်လို့ပြောလိုက်ပါတယ်။ဒါပေမဲ့ချက်ချင်းဆိုလိုပဲသူနဲ့ Mr. Comey နဲ့ပြောခဲ့တဲ့စကားတွေကတော့ကြမ်းချိန်ပြီးပြောခဲ့တာမဟုတ်ဘူးလို့သမ္မတ Trump ကပြောပါတယ်။ဒါမဲ့လည်းသူ့အနေနဲ့နောက်ထပ် FBI ညွှန်ကြားရေးမှူးဟောင်း Robert Mueller ရဲ့မေးခွန်းတွေကိုဖြေကြားသွားဖို့ဆန္ဒရှိတယ်လို့တော့ Donald Trump ကရှင်းရှင်းလင်းလင်းပြောပါတယ်။ American နိုင်ငံရေးမှရုရှားဝင်ရောက်ပတ်သက်နေမှုတွေကိုကြီးဖို့အတွက်အထူးစုံစမ်းစစ်ဆေးရေးအဖွဲ့ကတော့အခုခါမှာ FBI ညွှန်ကြားရေးမှူးဟောင်း Robert Mueller ကဦးဆောင်နေတာဖြစ်ပါတယ်။ Donald Trump နဲ့ Romania သမ္မတ Klaus Iohannis တို့အင်မတော်ရဲ့ Rose Garden မှာတောက်ကြနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသတင်းနောက်ဒီရဲ့အမေကို Donald Trump ကပြောကြားခဲ့တာဖြစ်ပါတယ်။သူပြောခဲ့တာတွေအတော်များများကို James Comey ကအတည်ပြုပြောကြားခဲ့ကြောင်းဒါပေမဲ့တချို့ချက်တွေကတော့မမှန်ဘူးလို့ Donald Trump ကပြောပါတယ်။ဒါပြင်ထက်လွတ်တော်ထောက်လိုင်း Comedy Show မှာ Chatterbee ကကြမ်းတစ်စာချင်းဆိုပြီးထွက်ဆိုခဲ့တဲ့အတွင်း Mr. Comey ဟာလိန်ညာထွက်ဆိုခဲ့တယ်ဆိုပြီးတော့ Donald Trump ကအခြေခံအဖြစ်ဆွဆွဲခဲ့ပါတယ်ခင်ဗျာ။
အိန္ဒိယအာရဗ်နိုင်ငံတွေနဲ့တန်တမန်ရေးမပြေမလည်ဖြစ်ပြီးအကြတဲတွေ့နေရတဲ့ပင်လယ်ခွေဒေသကသေငယ်လှတဲ့ကတာနိုင်ငံအပေါ်သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာနောက်တစ်ခါထပ်ပြီးပြပြင်းတထန်ဝေဖန်လိုက်ပါတယ်။ကတာနိုင်ငံဟာကံကောင်းအကြောင်းမလားစွာပဲအကျန်းဖက်ဝါဒအတွက်ရေမုံငွေတွေပံ့ပိုးပေးနေတဲ့သမိုင်းကြောင်းရှိခဲ့တဲ့အကြောင်း Imperial Rose Garden မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။ American နိုင်ငံသားဝန်ကြီး Rex Tillerson ကကတာနိုင်ငံရဲ့အိန္ဒိယတွေအနေနဲ့ကတာပေါ်ပိတ်ဆို့မှုတွေကိုရှော့ပေါ်ပေးဖို့နဲ့အခြေအနေအေးဆေးအောင်တိုက်တွန်းပြီးမိနစ်အနည်းငယ်ကြာမှာသမ္မတထရမ့်ကအခုလိုမှတ်ချက်ပေးပြောဆိုလိုက်တာဖြစ်ပါတယ်။ကတာနိုင်ငံကိုပိတ်ဆို့လိုက်တာကြောင့်မရည်ရွယ်ပေမဲ့လူမှုရေးနဲ့စီးပွားရေးမှာထိခိုက်နစ်နာနေကြပြီး American ရဲ့အဲ့ဒီဒေသတွင် IS အကြမ်းဖက်သမားတွေကိုချေမှုန်းရေးစစ်ရေးလှုပ်ရှားမှုတွေအတွက်လည်းအနောက်ရှက်ဖြစ်စေတယ်လို့ဝန်ကြီးတလာဆန်ကပြောပါတယ်။ကတာနိုင်ငံနဲ့ဒေသတွင်ကာလရှိကြငင်းပွားမှုတွေအရှိန်မြင့်ခဲ့ရာကဆော်ဒီအရေဗျာ UAE အာရဗ်စော်ဘွားများပြည်တော်စုဘာရိန်းနဲ့အီဂျစ်နိုင်ငံတို့ကပြီးခဲ့တဲ့သတင်းပတ်ကစပြီးကာတာနိုင်ငံနဲ့စီးပွားရေးအရရောတန်တမန်ရေးအရပါပိတ်ဆို့မှုတွေနဲ့အရေးယူလိုက်တာဖြစ်ပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာတာလီဘန်တွေကိုတိုက်ခိုက်တဲ့စစ်စင်ရေးအတွင်းအာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်တွေထိခိုက်သေးဆုံးမှုရှိတယ်လို့အမေရိကန်စစ်တပ်ကဒီကနေ့စနေနေ့မှာအတည်ပြုပြောကြားလိုက်ပါတယ်။ဒါပေမဲ့ဘယ်နှယောက်ထိခိုက်သေးဆုံးသွားတယ်ဆိုတာကိုတော့မပြောခဲ့ပါဘူး။တိုက်ပွဲတွေဖြစ်နေတဲ့ဟယ်မန်ပြည်နယ်ကသဘုံတွေထိမ့်ချုပ်ထားတဲ့နတ်အလီခရိုင်မှာတောက်ကြနေညကလေကြောင်းတိုက်ခိုက်မှုအတွင်းမှာအာဖဂန်တပ်ဖွဲ့ဝင်၈ယောက်ထပ်မံသေဆုံးပြီးတော့အတော်များများဒဏ်ရာရသွားခဲ့တယ်လို့အာဖဂန်သတင်းတွေကပြောကြားလိုက်ပြီးတဲ့နောက်မှာအမေရိကန်စစ်တပ်ကအတည်ပြုပြောခဲ့တာဖြစ်ပါတယ်။ဒီဖြစ်ရဘာကြောင့်ဖြစ်သွားလဲဆိုတဲ့အခြေအနေကိုသိနိုင်ဖို့အတွက်စုံစမ်းစစ်ဆေးရေးတွေကိုစတင်လှုပ်ဆောင်နေပြီလို့ကပိုးမြို့မှာရှိတဲ့ American စစ်ဖက်လူလူဆက်ဆံရေးယုံကပြောပါတယ်။အာဖဂန်မျိုးသားကာကွယ်ရေးနဲ့လုံခြုံရေးတပ်တွေနဲ့ American တို့ရဲ့ပူးပေါင်းစစ်ဆင်ရေးအတွင်းမှာ အာဖဂန်နယ်ကြားရဲတပ်ဖွဲ့ဝင်တွေလည်းထိခိုက်ဒေဆုံးတာတွေရှိတယ်လို့ပြောပါတယ်။အမေရိကန်စစ်တပ်အနေနဲ့ဒေဆုံးသွားသူတွေရဲ့မိသားစုဝင်တွေအတွက်အထူးပဲစိတ်မကောင်းဖြစ်မိကြောင်းအမေရိကန်ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။တာလီဘန်အဖွဲ့ရဲ့ပြောခွင့်ရကတော့အာဖဂန်တပ်ဖွဲ့တွေဟာတာလီဘန်သဘုံတွေလိုဝတ်ပြီးတော့လိုဘော်အရက်မှာတာလီဘန်တွေကိုတိုက်ဖို့လုပ်နေတဲ့အချိန်မှာတိုက်လေယာဉ်တွေရောက်လာပြီးတော့သူတို့ကိုဘုံကျဲတိုက်ခိုက်သွားတာကြောင့်ဒေဆုံးကုန်တာဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ။
ပြည်ထောင်နိုင်ငံမှာကြာတာပြည်နယ်ကကျင်းပခဲ့တဲ့ရွေးကောက်ပွဲကြောင့် Brexit လို့ခေါ်တဲ့ဥရောပသမဂ္ဂကနေပြည်ထောင်နိုင်ငံနှုတ်ထွက်ဖို့ကိစ္စဟာပိုပြီးတော့ရှုပ်ထွေးလာစေခဲ့ပါတယ်။ဥရောပသမဂ္ဂကနေပြည်ထောင်နိုင်ငံခွဲထွက်ဖို့အတွက်ပြည်ထောင်နဲ့ဥရောပသမဂ္ဂဘက်ကဆစ်ဆက်ဆွေးနွေးသူတွေဟာနောက်လာမယ့်10ရက်မှာစတင်ဆွေးနွေးကြမှာဖြစ်ပါတယ်။ဒါပေမဲ့ပြည်ထောင်ရွေးကောက်ပွဲမှာဘယ်ပါတီကမှပြပြတတအနိုင်မရခဲ့တာကြောင့်ဒီလိုဥရောပသမဂ္ဂကနေပြည်ထောင်နှုတ်ထွက်ဖို့အရေးဆွေးနွေးကဏ္ဍမှာပြည်ထောင်ရဲ့နိုင်ငံရေးအခြေအနေဟာမရေမရာဖြစ်လာနေပါတယ်။EU တာဝန်ရှိသူတွေကတော့ဆွေးနွေးမှုတွေကိုမရွှေ့ဆိုင်သင့်ဘူးလို့တတိပေးလိုက်ပြီးရွေးကောက်ပွဲရလာကြောင်းအာရော့သွားတဲ့ဗီဒိန်အစိုးရရဲ့ဆွေးနွေးပြောဆိုရတာဟာပို့ပြီးတော့ရှုပ်ထွေးလာနိုင်တာကြောင့်ဒီအပေါ်မှာစိုးရိမ်မိတယ်လို့ပြောလိုက်ပါတယ်ဒီရွေးကောက်ပွဲကဝန်ကြီးချုပ်မင်းနဲ့ဥရောပသမဂ္ဂကနေဗီဒိန်နိုင်ငံခွဲထွက်မှာကိုလက်မခံဘူးဆိုတာကိုပြသခဲ့တာဖြစ်တယ်လို့အရင်လေဘာပါတီဝန်ကြီးချုပ်ဟောင်းတိုနီဘလဲရဲ့အကြံပေးအယ်စတဲကမ်ဘဲလ်ကပြောပါတယ်ဒါပေမဲ့ conservative party ရဲ့အကြီးအကဲတာဝန်ရှိသူ john redwood ကတော့ရွေးကောက်ပွဲရလာကဥရောပကနေဗီဒိန်ခွဲထွက်ဖို့ကိစ္စကိုနည်းနည်းမှရော့ကျသွားစေမှာမဟုတ်ပဲဗီဒိန်ရဲ့ဒုတိယအကြီးဆုံးပါတီကြီးဖြစ်တဲ့ labor party ကြီးကိုတိုင်ကသူတို့ရဲ့ရွေးကောက်ပွဲကြေညာစာတမ်းမှာဥရောပကနေဗီဒိန်ခွဲထွက်ရေးကိစ္စကိုထောက်ခံထားတာဖြစ်တယ်လို့ထောက်ပြလိုက်ပါတယ်ရှင်
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့စနေနေ့ညဘက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။ပြီးခဲ့ရက်ပိုင်းတွင်ကတန်းစာရီကမ်းရိုးတန်းမှာပြတ်ကျသွားခဲ့တဲ့မြန်မာတပ်မတော်လေရင်နောက်ဆက်တွဲရှာဖွေကယ်ဆယ်ရေးတွေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကအကူအညီထောက်ပံ့တွေပေးသွားမယ်လို့ကမ်းလန်းလိုက်တယ်ဆိုပြီးတော့တရုတ်ဆိုရပိုင်မီဒီယာကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံရဲ့အင်ဒီဂျင်ဖြစ်တဲ့တရုတ်နိုင်ငံအနေနဲ့လည်းဒီဖြစ်ရပေါ်မှာစိတ်မကောင်းဖြစ်မိကြောင်းတရုတ်သမ္မတရှီကျင်းဖင်ကမြန်မာသမ္မတဦးထင်ကျော်ကိုဝန်ထမ်းကြောင်ပြောကြားထားတဲ့စာထဲမှာဖော်ပြထားတယ်လို့တရုတ်ဆိုရပိုင်ရှင်ဟွာသတင်းအေဂျင်စီကတောက်ကြနေနောက်ပိုင်းကပြောကြလိုက်ပါတယ်တရုတ်သမ္မတရှီကျင်းဖင်အနေနဲ့တည်ဆုံသွားတဲ့သူတွေအတွက်ဝမ်းနဲ့တလို့အထူးသဖြင့်မိသားစုဝင်တွေအတွက်စိတ်မကောင်းဖြစ်မိတယ်လို့လည်းရှင်ဝါသတင်းအေဂျင်စီကပြောပါတယ်တရုတ်နိုင်ငံလို့ Y8200F အမျိုးအစားပို့ဆောင်ရေးလေယာဉ်ဟာပြီးခဲ့တဲ့ပုထုနေ့ကတဝဲမြို့အနောက်တောင်ပိုင်း43မိုင်အကွာပင်လယ်ပြင်ထဲမှာပြတ်ကျသွားခဲ့တာဖြစ်ပါတယ်လေယာဉ်ပေါ်မှာမြန်မာတပ်မတော်ကစစ်သည်တွေမိသားစုဝင်တွေလင်းအမှုတန်းစုစုပေါင်း122ယောက်ပါသွားခဲ့တာဖြစ်ပါတယ်အခုချိန်ထိရှာဖွေကယ်ဆယ်ရေးတွေဆက်လက်လုပ်ဆောင်နေပြီးတော့ပင်လယ်ထဲကနေရုပ်အလောင်း32လောင်းကိုရှာဖွေတွေ့ရှိထားတယ်လို့မြန်မာတပ်မတော်ဘက်ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမာရဝီမြို့တွင်းမှာရှိတဲ့ Islamic စစ်သွေးရွာတွေကိုတိုက်ထုတ်နေတဲ့ဖိလစ်ပိုင်စစ်တပ်ကို American အထူးတပ်ဖွဲ့ကနှီးပညာပိုင်းဆိုင်ရာအထောက်အကူတွေပေးနေတယ်လို့ American သံရုံးကစနေနေ့မှာပြောပါရယ်ဒီပြင်းထန်တဲ့မြို့ပြတိုက်ခိုက်မှုအတွင်းဖိလစ်ပိုင်ရဲတပ်သား73ဦးသေဆုံးရပြီဖြစ်ပါရယ်အခုဆိုရင်မာရဝီမြို့ကိုသိမ်းပိုက်ထားတာ3ဘတ်ကြာရှိနေပြီဖြစ်တဲ့ IS စစ်သွေးရွာအဖွဲ့တွေနဲ့ဆက်နေတဲ့တိုက်ခိုက်ရေးသမားတွေကိုတိုက်ထုတ်နိုင်ဖို့အတွက်ဖိလစ်ပိုင်အစိုးရတပ်ဖွဲ့တွေကို American စစ်တပ်ကအကူအညီတွေပေးနေတယ်လို့ဖိလစ်ပိုင်စစ်တပ်ကပြောပါရယ်ဒါပေမဲ့တိုက်ခိုက်ရေးတဲ့ကိုတော့ American စစ်သားတွေပါဝင်တိုက်ခိုက်တာမျိုးမရှိပါဘူးဖိလစ်ပိုင်အစိုးရရဲ့တောင်းဆိုမှုကြောင့်အထောက်ပံ့တွေပေးနေတာဖြစ်တယ်လို့အမေရိကန်တန်ယုံကအတည်ပြုပြောဆိုပေမဲ့လုံခြုံရေးအကြောင်းပြချက်တွေကြောင့်အသေးစိတ်အချက်လက်တွေကိုတော့ပြောဆိုဖို့ညှင်းဆိုခဲ့ပါတယ်အချိန်တော်ကြာကလေးကမဟာမိတ်တွေဖြစ်လာကြတဲ့သူတွေကြားဒီစစ်ရေးပူးပေါင်းဆောင်ရွက်မှုဟာအရေးကြီးပါတယ်လွန်ခဲ့တဲ့တစ်နှစ်ကျော်ကအာဏာရလာတဲ့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတက်တေဟာအမေရိကန်ရဲ့စစ်ရေးလက်ချက်အကြံဉာဏ်ပေးသူတွေကိုသူ့နိုင်ငံအတွင်းကနေနှင်ထုတ်ခဲ့ပြီးအမေရိကန်အစိုးရကိုလည်းရင်လိုတဲ့သဘောနဲ့ခတ်တတန်ပြောဆိုဆက်ဆံခဲ့တာဖြစ်ပါတယ်တောက်ကြနေကပြင်းထန်တဲ့ရင်ဆိုင်တိုက်ခိုက်မှုအတွင်စစ်သွေးရွာရဲ့လက်ချက်ကြောင့်ဖိလစ်ပိုင်စစ်သား73ဦးသေဆုံးခဲ့ပါတယ်။မေလ73ရက်နေ့ကနေစပြီးမာရာဝီမြို့တွင်နေရာတချို့ကိုတိမ်ပိုက်ခဲ့တဲ့ IS စစ်သွေးရွာတွေနဲ့အစိုးရတပ်ဖွဲ့ကြားတိုက်ခိုက်မှုစတင်ခဲ့တဲ့အချိန်ကလေးကဒီတိုက်ခိုက်မှုဟာတရက်အတွင်းအစိုးရစစ်သားအသေးအပြောက်အများဆုံးရှိတဲ့တိုက်ခိုက်မှုတစ်ခုဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုကရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးဆိုင်ရာပဲရစ်သဘောတူညီချက်ကိုပယ်ချလိုက်ပေမဲ့ကမ္ဘာသမုဒ္ဒရာကြီးများကာကွယ်ထိန်းသိမ်းစောင့်ရှောက်ဖို့အတွက်တခြားကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့အထူးတောင်းဆိုလိုက်ပါတယ်။ကမ္ဘာသမုဒ္ဒရာတွေနဲ့ပတ်သက်ပြီးတော့ပထမဆုံးအကြိမ်ကျင်းပတဲ့ကုလသမဂ္ဂညီလာခံပြီးဆုံးတဲ့တောက်ချနေ့မှာအဖွဲ့ဝင်နိုင်ငံ193နိုင်ငံစလုံးရဲ့သဘောဆန္ဒနဲ့ဒီနောက်ဆုံးသဘောတူညီချက်ကိုအတည်ပြုခဲ့တာဖြစ်ပါတယ်။အထူးသဖြင့်ရာသီဥတုပြောင်းလဲမှုကြောင့်သမုဒ္ဒရာတွေမှာဖြစ်ပေါ်လာတဲ့ဆိုးကျိုးတွေနဲ့ပတ်သက်ပြီးတော့စိုးရိမ်မိတယ်လို့တောက်ချနေ့ကသဘောတူညီချက်မှာပြောထားပါတယ်။ဒါပြင်ကမ္ဘာကြီးပူနွေးလာမှုကိုတိုက်ဖျက်ဖို့အတွက်2015 Paris သဘောတူညီချက်ရဲ့အရေးပါမှုကိုလည်းဂရုပြုမိတယ်လို့ပြောပါတယ်။ကမ္ဘာသမုဒ္ဒရာကြီးများကာကွယ်ထိန်းသိမ်းစောင့်ရှောက်ရေးညီလာခံကအစိုးရအနေနဲ့စီးပွားရေးလုပ်ငန်းတွေကြားပင်လယ်သမုဒ္ဒရာတွေညဉ့်ဉန်းမှုရောကျစေဖို့အဆစ်တက်ပါဝင်မှုရောကျစေဖို့နဲ့သုတေသနတွေမြင့်နေဆောင်ရွက်ဖို့စတာတွေကိုပူပေါင်းဆောင်ရွက်ကြဖို့ကိုအားပေးခဲ့ပါတယ်။ဒါပြင်အစိုးရအနေနဲ့လည်းသူ့သဘောဆန္ဒလျောက်ပလတ်စတစ်အသုံးပြုမှုရှော့ချဖို့ပင်လယ်သမုဒ္ဒရာရေမျက်နှာပြင်ပူချိန်မြင့်တက်လာတာကိုတိုက်ဖျက်ဖို့နဲ့စီးမဲစည်းကမ်းနဲ့အညီမဟုတ်ပဲငါးဖန်တာတွေကိုရပ်တန့်ဖို့လည်းပါဝင်ပါတယ်ခင်ဗျာ။
ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကိုဒီတစ်ပတ်အတွင်းဆန့်ကျင်ဆန္ဒပြမှုမှာတည်ဆုံခဲ့ရတဲ့ဆယ်ကျော်သက်အရွယ်လူငယ်တူကိုဆန္ဒပြသူတွေကနောက်ဆုံးအကြိမ်တွားရောက်ဂါရဝပြုခဲ့ကြပါတယ်။ဗုဒ္ဓဟူးနေ့ခါရခါမြို့ဆန္ဒပြမှုတွင်ရဲတွေနဲ့ရုံရင်းစံခါဖြစ်ခဲ့ရမှာတည်ဆုံခဲ့ရတဲ့အသက်18နှစ်အရွယ်ကျောင်းသားနီယိုမာလင်ဒါရဲ့တည်ဆုံတဲ့နေရာကိုယာနဲ့ချီတဲ့ဆန္ဒပြသူတွေတောက်ကြနေမှာတွားရောက်ဂါရဝပြုခဲ့ကြတာပါ။အဲ့ဒီဆယ်ကျော်သက်ဟာလက်ထက်မှာကင်ထားတဲ့အိမ်လုံးဘုံပောက်ကွဲမှုကြောင့်တည်ဆုံခဲ့ရတာဖြစ်တယ်လို့အစိုးရကလည်းပြောနေချိန်မှာပဲဗင်နီဇွဲလာအတိုက်ခံတွေကတော့မျက်ရည်ယူဘုံတွေနဲ့ဒဏ်ရာထိမှန်ခဲ့တဲ့အတွက်တည်ဆုံခဲ့ရတာဖြစ်တယ်လို့ပြောပါတယ်ရှင်
။ပင်သစ် Open Tennis ရဲ့အမျိုးသမီးတူးချင်း Final ကိုကျွန်တော်တို့အခုသတင်းကြေညာနေတဲ့အချိန်မှာကစားနေပြီးတော့ပထမပွဲကတော့စီမိုနရိုမေးနီးယားကစီမိုနာဟာလပ်က6-4 နဲ့နိုင်လိုက်ပါတယ်။ဒုတိယပွဲမှာတော့လတ်ဗီးယားကယလီနာအိုစတပန်ကိုက6-4နဲ့တခါပြန်နိုင်ပါတယ်။ဒါကြောင့်သူတို့အခုဆိုရင်တတိယနောက်ဆုံးအဆုံးဖြတ်ဖြစ်တဲ့နောက်ဆုံးပွဲကိုကစားနေကြပါတယ်။နှစ်ယောက်စလုံးအတွက်တော့ဒီပွဲမှာနိုင်နေဆိုရင်သူတို့အတွက်ဒါဟာပထမဆုံး Grand Slam ဆုဖလားကိုရမှာလည်းဖြစ်ပါတယ်။လက်ရှိမှာတော့ကမ္ဘာအဆင့်3နေရာမှာရှိတဲ့ Halep အတွက်တော့ဒီပွဲနိုင်ရင်သူဟာကမ္ဘာအဆင့်တက်ဖြစ်လာမှာဖြစ်ပါတယ်ခင်ဗျာ။
ဇွန်လ10ရက်စနေနေ့ညပိုင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ရှားဖောင်တို့ကြီးညာပေးခဲ့တာပါအခုထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံး FBI ရဲ့လုပ်ငန်းတာဝန်နဲ့ FBI နဲ့အမေရိကန်သမ္မတတို့ကြားကပတ်သက်ဆွေးနွေးမှုတွေဘယ်လိုရှိသလဲဆိုတာကိုပြောပြပေးသွားမှာပါပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဝင်ရောက်နှောက်ယှက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ရဲ့စုံစမ်းမှုတွေကိုလမ်းကြောင်းလွှဲဖို့သမ္မတဒေါ်နယ်ထရမ့်ကစ조사ခဲ့တဲ့အကြောင်း FBI ညွှန်ကြားရေးမှူးဟောင်း James Comey ကအထက်လွှတ်တော်ကြားနာပွဲမှာထွက်ဆိုထားပါတယ်။ဒီဆွဆွဲချက်တွေကြောင့်တစ်ချိန်တုန်းကအမေရိကန်သမ္မတတွေအတွက် FBI အကြီးအကဲတွေကအလုပ်လုပ်ပေးရတဲ့ခင်ဗျို့ကိုတကြော့ပြန်သတိရစေတဲ့အကြောင်း VOA သတင်းတောက် William Gallo ရဲ့ပေးပို့ထားတဲ့သတင်းလွှာကိုတဲ့ရင်လွား FBI တမိုင်းကြောင်းကိုကိုအောင်လွင်ဦးကပြောပြပေးမှာပါရှင
်။ထက်လွတ်တော်ထောင်လိုင်းကော်မတီရှေ့မှောက်ကျန်းနာဝင်မှာတော့ညွှန်ကြားရေးမှူးဟောင်း James Comey က FBI ရဲ့တိကျလွတ်လပ်တဲ့ရည်တည်မှုကိုအခိုင်အမာပြောဆိုသွားတာ
ပါ။ The FBI is honest. The FBI is strong. And the FBI is and always will be independent.
FBI ကယူတာဖြောင်းမှတ်ခိုင်မာပြီးအခုရောနောက်မှာပါတိကျလွတ်လပ်မှုရှိရှိရည်တည်သွားမှာဖြစ်တဲ့အကြောင်းပြောဆိုသွားတာဖြစ်ပါတယ်။အမနာထရမ်ပေါ် FBI အကြီးအကဲဟောင်းရဲ့ဆွဆွဲချက်တွေကလည်းဒီရည်တည်ချက်ပေါ်အဓိကအခြေခံထားပါတယ်။အမနာထရမ်ကသူ့ပေါ်တစ္ဆာခံမှုတောင်းဆိုလည်းပဲဖြစ်ဖြစ်အင်ဂျီရောမျိုးသားလူညွေးအချံပေးအရာရှိဟောင်းကိုရုရှားအရင်းနဲ့ဆက်နွယ်ပြီးစုံစမ်းနေတာတွေကိုရပ်ဖို့တိုက်တွန်းနေပဲဆိုဆိုညွှန်ကြားရေးမှူးဟောင်းကော်မတီအဓိကထောက်ပြခဲ့တာကတော့ FBI ရဲ့လုပ်ငန်းတွေကိုအမနာရည်အနေနဲ့ဝင်ရောက်မဆွတ်ဖက်နိုင်အောင်ကာကွယ်တားဆီးထားတဲ့အရန်သားတွေအတွက်အမနာထရမ်ဟာချင်းချောက်မှုတရဖြစ်နေတယ်ဆိုတာပဲဖြစ်ပါတယ်။ဒါပေမဲ့လည်းဒီလိုအရန်သားတွေတစ်ချက်လုံးရှိခဲ့တာတော့မဟုတ်ပါဘူး။တကယ်တော့ FBI အကြီးအကဲတွေကဆက်စွန့်နေတဲ့ခြေပြီးသမ္မတတွေနဲ့နင်းနီးကက်ကက်လှုပ်လှုပ်ခဲ့ဖို့တို့နှစ်ပေါင်း50လောက် FBI ကိုဦးဆောင်ခဲ့တဲ့ J. Edgar Hoover လက်ထက်မှာဆိုရင်လည်းမလျော်ကန်တဲ့နည်းတွေနဲ့ပတ်သက်မှုတွေတော့ရှိခဲ့တယ်လို့ Pennsylvania တက္ကသိုလ်ကသမိုင်းပညာရှင် Douglas Charles ကပြောပါတယ
် The FBI essentially was the political intelligence arm of the White House.
FBI ဟာအင်မီရောအတွက်နိုင်ငံရေးအရာထောက်လှမ်းပေးရတဲ့လယ်ယုံတစုဖြစ်ခဲ့ပါတယ်နိုင်ငံသားမူဝါဒတွေနဲ့နိုင်ငံရေးအရာဝေဖန်သူတွေနဲ့ပတ်သက်လို့အချက်လက်တွေစုဆောင်ပြီးဖိနှိပ်ဖို့ကြိုးပမ်းရမှာအကူအညီတွေပေးခဲ့မှုပါတယ်
။ဒါပေမဲ့လည်းသမ္မတအင်ဂျီရိုနဲ့ FBI ရဲ့ဆက်ဆံရေးအတွက်တရားရုံးဝန်ကြီးဌာနကညွှန်ကြားချက်တွေထုတ်ပြန်လိုက်တဲ့အချိန်ကစလို့ဒီလိုလိုရက်တွေလည်းပြောင်းလဲသွားပါတယ
်။ According to current Justice Department guidelines, it's only the Attorney General or Deputy Attorney General.
လက်ရှိတရားရုံးဝန်ကြီးဌာနရဲ့လမ်းညွှန်ချက်အရရှေ့နေချုပ်တောင်မှမဟုတ်ဒုတိယရှေ့နေချုပ်တို့ကသာ အိမ်မီတော်ကိုစတင်ဆက်သွယ်ခွင့်ရှိပါတယ်။ဒါဟာစံနှုန်းပြည့်လုံထုံးလုံနီးပါ။
လုံထုံးလုံနီးကိုကျော်လွန်တာဟာလုံရုံလုံစင်မဟုတ်တယ်လို့စုံစမ်းစစ်ဆေးမှုတစ်ခုကိုရပ်ဖို့ FBI ညွှန်ကြားရေးမှူးကိုဖိအားပေးတယ်ဆိုရင်တော့တာမန်လုံရုံလုံစင်နဲ့ကျော်လွန်တာသိကြပါရတယ်။ဒါပေမဲ့လည်းတရားရုံးဝန်ကြီးဌာနရဲ့လမ်းညွှန်ချက်ဟာဥပဒေတရက်တော်လည်းမဟုတ်ပါဘူး။ဒါကြောင့်လည်း FBI ညွှန်ကြားရေးမှူးဟောင်းနဲ့တာမန်ထရန့်တို့တွေ့ဆုံမှုမှာရှုပ်ထွေးမှုတွေပေါ်ပေါက်လာခဲ့ရတာပါ။ဒီအတွက် FBI အကြီးအကဲဟောင်းနဲ့ဆက်ဆံရမှာတာမန်ဟာလမ်းညွှန်ချက်ကိုချိုးဖောက်ခဲ့သလား၊ဒါမှမဟုတ်တရားရေးလုပ်ငန်းတွေကိုနှောက်ယှက်တဲ့ဥပဒေကိုချိုးဖောက်ရောက်နေသလားမေးခွန်းတွေလည်းထွက်ပေါ်လာနေပါရဲ့။ဝါရှင်တန်မှာရှိတဲ့ American တက္ကသိုလ်ကပါမောက်ကခရစ်အဒယ်ဆန်ကတော့ပြောရခက်တယ်လို့ဆိုပါတယ
် The second problem though is a political problem and
well ပြဿနာတစ်ခုကတော့နိုင်ငံရေးကိစ္စပါတကယ်ပဲရာဇဝမှုမြောက်ခဲ့တဲ့လောက်ရတဲ့ရှိမရှိဆိုတာကတော့သမရအိမ်ပြီးတော့ဟာအခုခါယုံကြည်စရာကောင်းရလားဆိုတာကိုအကဲခတ်ရတယ်လို့အင်မတန်ခက်ခဲပါတယ
်သမရထရန့်ရဲ့ပုဂ္ဂလိကကျိုးဆောင်ရှင်တွေကတော့ FBI ညွှန်ကြားရေးမှူးဟောင်းရဲ့ထွက်ဆိုချက်တွေကအဓိကအချက်တွေကိုခြေပါခဲ့တာပါဘလို့ပဲဖြစ်ဖြစ်ပြဿနာဟာတမနာထရန့်အစိုးရအတွက်တော့အချိန်တိုအတွင်းပျောက်ပြက်သွားမယ်ကိစ္စတခုမဟုတ်တာကတော့သိကြတဲ့လောက်ရှိနေပါတယ်ခင်ဗျာ
FBI ရဲ့တမိုင်းချောင်းကိုကိုအောင်လွင်ဦးပြောပြသွားတာပါရှင်အခုသတင်းတောက်မှတ်စုအစီအစဉ်ကိုနားဆင်ရပါမယ်မြန်မာငင်းချမ်းရေးဖြစ်စဉ်မှာတရုတ်ရဲ့ပါဝင်မှုဟာလေလာသူအဆင့်ထက်ပိုနေတာတွေကြောင့်မေးခွန်းထုတ်စရာတွေရှိနေပါတယ်တရုတ်နိုင်ငံကအစိုးရအပါအဝင်တိုင်းရင်းသားလက်နက်ကိုင်တွေဩဇာတက်ရောက်မှုရှိတာမျိုးပိုးပြီးသတိထားတဲ့တယ်လို့ထောက်ပြတာတွေလည်းရှိပါတယ်သတင်းတောက်မှတ်စုအစီအစဉ်မှာမှတ်မိခါကတင်ပြထားပါတယ်ရှင်
မြန်မာငြိမ်းချမ်းရေးဆွေးနွေးမှုတွေမှာတရုတ်နိုင်ငံဘက်ကထဲထဲဝင်ဝင်ပါဝင်လာတဲ့အပေါ်မှာစိုးရိမ်မကင်းအတန်တွေထွက်ပေါ်နေချိန်မှာပဲတမရာယုံပြောရေးဆိုခွင့်ရှိသူကအခုလိုပြောဆိုလိုက်တာဖြစ်ပါတယ
် Peace process က internet process ဖြစ်ပါတယ်ကျွန်တော်တို့ဟိုလင်းစားချင်းလုံးမှလည်းပြောပါတယ်အချုပ်ကြအာနာရှိပါတယ်နောက်နိုင်ငံနိုင်ငံကြိုင်းမှုပါလားရှိတယ်ငြိမ်းချမ်းရေးဆွေးနွေးနေတိုင်းမှုကြီးရှိတယ်ဒါပေမဲ့ internet process ပါ Peace process ကကိုချင်းချင်းပဲအဓိကဟိုရှင်းစနေနိုင်မှုဆွေးနွေးမှုရအောင်လုပ်အောင်လေတရုတ်နိုင်ငံကတော့ကျွန်တော်တို့ချင်းမရောက်အောင်ပါလေတန်ဖိုးကူညီတဲ့အပိုင်းမှာရှိပါလေ facilitator role အနေနဲ့ရှိပါလေဟု
တ်တရုတ်ရဲ့ပါဝင်မှုအခန်းကဏ္ဍကအရင်ကလိုလေလာသူနေရာမှာတည်းမဟုတ်တော့ပဲပြီးခဲ့တဲ့27ရာစုပင်လုံဒုတိယအကြိမ်အစည်းအဝေးမှာတက်မရော်နဲ့သဘောထားတင်းမှနေတဲ့မြောက်ပိုင်းအဖွဲ့တွေရဲ့အဓိကငြိမ်းချမ်းရေးအကျိုးဆောင်အဆင့်ထိရောက်လာခဲ့ပါတယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဒုတိယအကြိမ်အစည်းအဝေးရဲ့ညီလာခံတက်ရောက်ဖို့မတေချာဖြစ်နေတဲ့ဝပီသွေးစည်းညီညွတ်ရေးတက်မတော် UWSA အပါအဝင်တရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကင်ခွနှစ်ဖွဲ့ညီလာခံဖွံ့ဖွဲးနေညစာစားပွဲကိုတက်ရောက်နိုင်ဖို့တရုတ်နိုင်ငံကကြားဝင်ဆေးဆက်ပေးခဲ့တာပါတိုင်းရင်းသားတွေဘက်ကဒါကိုလက်ခံပြီးတရုတ်အစိုးရကစီစဉ်ပေးတဲ့လေရင်နဲ့ညီလာခံတက်ရောက်ဖို့နေပြည်တော်ကိုရောက်လာခဲ့ပါတယ်အစိုးရနဲ့မြောက်ပိုင်းအဖွဲ့တွေရဲ့တွေ့ဆုံဆွေးနွေးမှုတွေမှာပါပါဝင်ဆွေးနွေးခွင့်ရခဲ့တဲ့အထိတရုတ်နိုင်ငံရဲ့အခမ်းအနားမြင့်တက်လာတာကိုတွေ့ရပါတယ်ဒီပြင်တရုတ်မြန်မာနယ်စပ်ကတိုင်းရင်းသားလက်နက်ကိုင်တွေရဲ့ငြိမ်းချမ်းရေးကြေညာချက်တွေမှာလည်းတရုတ်နိုင်ငံရဲ့ One Belt One Road လို့ခေါ်တဲ့ပိုးလက်မလမ်းစဉ်ကိုထောက်ခံနေဆိုတဲ့အချက်ကိုငြိမ်းချမ်းရေးကြေညာချက်ထဲမှာထူးထူးခြားခြားထည့်သွင်းဖော်ပြလာတာကိုတွေ့လာရပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပေါ်တရုတ်နိုင်ငံဘက်ကဩစာတက်ရောက်မှုရှိနေနိုင်ခြင်းနဲ့ပတ်သက်တဲ့မေးခွန်းအပေါ်မှာတော့မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့တွေကတစ်ဖွဲ့ဖြစ်တဲ့တအောင်းပလောင်အမျိုးသားလွတ်မြောက်ရေးတက်မတော် TNLA ကတွဲဘက်အထွေထွေအတွင်းရေးမှုနှစ်ဗိုလ်မှူးတာပန်လကတော့
ကျွန်တော်တို့သိတာတော့တရုတ်ဩစာဒီတရုတ်လက်မမှုအစားပါလေဒါကျွန်တော်နိုင်ငံကျွန်တော်ဒေသဟိုတရက်တန်ရဆဲဖို့ဒီပိတ်ခတ်တွေရဆဲဖို့ဟိုကိစ္စကိုကျွန်တော်လုပ်နေဖြစ်တယ်
။27ရာစုပင်လုံဒုတိယကြိမ်ညီလာခံပြင်ပမှာမြောက်ပိုင်းခုနှစ်ဖွဲ့နဲ့ငြိမ်းချမ်းရေးကော်မရှင်တို့တည်ထောင်တွေ့ဆုံမှုတွေအတွင်းမှာတော့တရုတ်တမ်းမကြီးကိုယ်တိုင်ပါဝင်ခဲ့တာတွေရှိခဲ့ပါတယ်။ဒီလိုငြိမ်းချမ်းရေးဆွေးနွေးပွဲမှာပါပါဝင်နေတဲ့တရုတ်ရဲ့ပါဝင်ပတ်သက်မှုနဲ့ပတ်သက်လို့မြမနိုင်ငံရေးလေလာသုံးသက်သူဦးမင်းစင်ကတော
့ကိုယ်နိုင်ငံကိုစစ်တဲ့တွေအနေနဲ့ကတော့ဒီဟာကိုဟိုတနင်္လာနေ့ကိုယ်နိုင်ငံရဲ့ပြည်တွင်းရေးကိုနိုင်ငံသားပါဝင်ပတ်သက်တာမျိုးဆွတ်ဖတ်တာမျိုးတော့မကြိုက်ကြဘူး။အဲ့ဘဂဒီအခြေအနေကတော့အနှီးရှိရင်ကျေုံတာပဲအနှီးရှိရင်ကျေုံတာဖြစ်တော့တဲ့ကြောင့်မအနှီးမရှိအောင်လို့ခေါ်ရရေးကြည့်တာပဲအဲ့မတရုတ်ကပေါ်ရင်ပတ်သက်မှုရှိလာလို့ရှိတယ်နိုင်ငံရေးရလည်းရှိရင်စီးရေးရလည်းရှိနိုင်တယ်ဒါလည်းအလုံးသိနေတဲ့ကိစ္စပါပဲနောက်တစ်ခါစီးပွားရေးရလည်းရှိနိုင်တယ်ဆိုတော့ဟိုဒါကိုကျွန်တော်တို့ကဟလာဟိုပြစ်ပယ်ပြီးတော့မလိုခြင်းလက်မခံမှုလို့လို့ရှိရင်လည်းကျွန်တော်ကပြဿနာကိုမျက်ကွယ်ပြုသလိုဖြစ်မှာပဲအဲ့ဒါကိုလက်ခံစဉ်းစားပြီးတော့ဟလာအမျိုးသားအကျိုးစီးပွားအတွက်အမျိုးသားလုံခြုံရေးအတွက်ဘယ်တော့အကောင်ဆုံးဖြစ်အောင်လုပ်မလဲတစ်ချိန်တည်းမှာပဲလေတိုင်းရင်းသားများအနေနဲ့လည်းခုနကပြောသလိုပေါ့နော်သူတို့ရဲ့နင့်နာချက်ခံစားချက်သူတို့ရဲ့အဝါတွေကိုလည်းတောင်းရပိုင်ခွင့်တွေကိုလည်း လေးစားရမယ်အတိမဲ့ပြုရမယ်ဒီချိန်ထဲမှာပဲလေဒီနိုင်ငံရဲ့အချုပ်အခြာအာဏာဟာဒီနိုင်ငံနိုင်ငံသားတွေနဲ့ပဲပတ်သက်တယ်ဆိုတော့လေတိုင်းသားများကိုယ်တိုင်လည်းကျွန်တော်နှလုံးသွင်းထားဖို့လိုမယ်ထင်ပါတယ
်မြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်အတွက်တရုတ်နိုင်ငံဘက်ကမျှော်လင့်ထားတဲ့အကျိုးစီးပွားတွေကဘာတွေဖြစ်လာနိုင်မလဲဘလို့အကျိုးကျေးဇူးတွေရလာနိုင်မလဲဒါတွေကိုအချိန်ယူပြီးတေချာလေ့လာသုံးသပ်သင့်တယ်လို့ထောက်ပြလာသူကတော့နိုင်ငံရေးလေ့လာသူစောင်းမရှင်ကိုစီရဲ့သူပ
ါတို့ကမြန်မာပြည်မှာသူ့အတွက်အခွင့်အလမ်းကောင်းနေကျွန်တော်တို့ရှိနေတယ်ရှိနေတဲ့ခါကျတော့အဲ့ဒါတွေကလည်းသူ့အနေနဲ့လိုချင်စိတ်ကရှိနေတဲ့ခါကျတော့ဒီလိုမျိုးကျွန်တော်တို့ဒီငင်းချမ်းရင်းမှာကျွန်တော်တို့ပါဝင်ကူညီလိုက်ခြင်းအဖြစ်ဆိုရင်ဒီဟာတွေကလည်းထိုက်လျောက်အဆင်ပြေသွားစရာရှိတယ်ပေါ့နော်ဆိုတော့တိုင်းသားလက်နက်ကိုင်တွေကလည်းတရုတ်ကိုပါဝင်ဖို့ကျွန်တော်စဉ်းစားနေတယ်ဆိုတဲ့ခါကျတော့ဒါကသူ့အတွက်ကဒီကျိုးစီးပွားပေါ့နော်ကျိုးစီးပွားကကျွန်တော်တို့ကနှစ်ခုသုံးခုလောက်ကျွန်တော်တို့ကဖြစ်နေတွေ့ရတယ်အဲ့ခါကျတော့ဒါငင်းချမ်းရင်းထဲမှာဝင်ပါလာရင်တစ်ချက်ကုတ်တာနဲ့ကျွန်တော်တို့က၃-၅ချက်ကျွန်တော်တို့ကပြတ်သွားနိုင်တဲ့အတွက်ကြောင့်ဝင်ပါတယ်လို့ကျွန်တော်မြင်ပါတ
ယ်။မြမငင်းငင်းရေးလုပ်ငန်းစဉ်ပေါ်တရုတ်ပါဝင်လာမှုနဲ့ပတ်သက်ပြီးပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်နာယကဘုံမူကြီးခွန်ဥက္ကာကတော့အကောင့်ဘက်ကယူမြင်ပါတယ်
။တစ်ဖက်ဖက်ကပေါ့တို့စကားမပြောဘူးတို့အင်္ဂလိပ်မှမလုပ်ဘူးလက်နက်ကင်ပြီးတော့ပဲချမယ်လို့အဆုံးရောက်ဖို့တော့မလွယ်ဘူး။မဝဘက်ကကိုကန့်ဘက်ကအာတို့စစ်စင်ရေးလုပ်မယ်ကုန်းသွေးလမ်းကြောင်းကိုဖျက်မယ်လောက်ကైကိုဟိုပါဘောလဲရန်သူတပ်စခန်းတွေတိုက်မယ်လုံးလုံးခက်သွားသလိုတပ်မတော်နဲ့ဟိုပါဘက်ကလည်းအာဒီကိုကန့်စစ်စင်ရေးတို့နော်ဝါစစ်စင်ရေးတို့ရှမ်းပြည်မြောက်ပိုင်းစစ်စင်ရေးတို့လုံးဖို့ခက်သွားတယ်တပ်မတော်ဘက်ကလည်းအဲ့ဒါတွေမလုံးဖို့ကတော့စစ်ရေးအချိန်မတက်ဖို့ကတော့တုံတုံပြာထိနိုင်မယ်ဒါကောင်းတဲ့လက္ခဏာပဲစကားပြောပွဲတွေရှာနိုင်တယ်စစ်ရေးအချိန်မတက်အောင်ထိနိုင်မယ်တို့တော့စကားပြောပွဲတွေကရလတ်ရမရအဖြေထွက်မထွက်ကတော့သူပါမတတ်နိုင်အဲ့ဒါတော့ကိုယ်ကဲကန်ရှင်းနေပဲကြိုးစား
တရုတ်နိုင်ငံရဲ့အခန်းငယ်နာပေါ်ထင်မြင်ချက်အမျိုးမျိုးဝေဖန်မှုအမျိုးမျိုးတွေရှိနေပြီးစိုးရင်စိတ်တန်တရားစိတ်တွေနဲ့ချင့်ကပ်တာထက်ကောင်းမွန်တဲ့လက္ခဏာတစ်ခုအနေနဲ့မြင်သူတွေကလည်းရှိနေပါတယ်လက်ရှိချိန်မှာတော့မြောက်ပိုင်းစည်ရေးမဟာမိတ်အဖွဲ့ဟာပြီးခဲ့တဲ့21ရာစုပင်လုံပြည်တော်စုငင်းငင်းညီလာခံမှုတရုတ်နိုင်ငံရဲ့လေးလာသူသဘောအနေနဲ့တက်ရောက်လာခဲ့ပြီးသူတို့ရဲ့တီးခြားအပြစ်ခက်ရစဲရေးစာချုပ်အဆိုပြုချက်တရက်ကိုပြည်တော်စုငင်းငင်းရေးကော်မရှင်ကိုပေးအပ်ထားခဲ့ပါတယ်ဒီမူအရပဲငင်းငင်းရေးလုပ်ငန်းစဉ်ကိုဆက်လက်လှုပ်ဆောင်မယ်လို့ကြေညာထားခဲ့ပါတယ်ဒီမူတင်ပြမှုနဲ့ပတ်သက်လို့ကတော့အစိုးရဘက်ကဘာသဘောထားမှတ်ချက်မှအခုချိန်ထိမပေးသေးပါဘူးမြောက်ပိုင်းစည်ရေးမဟာမိတ်အဖွဲ့ထုတ်ပြန်လိုက်တဲ့အပြစ်ခက်ရစဲရေးစာချုပ်မှာအခန်း၈ခန်းပါဝင်ပါတယ်အထွေထွေမူဝါဒနဲ့ယက်တီချက်တွေမှာတော့အဓိကအချက်ကြီး၅ချက်ပါဝင်ထားပါတယ်ရှင
်မိခအစီအစဉ်တင်ဆက်ခဲ့တဲ့သတင်းတောက်မှတ်စုကိုနားဆင်ရပြီးတဲ့နောက်အခုမြန်မာတခွင်အစီအစဉ်ကိုလည်းဆက်လက်နားဆင်ရပါမယ်ရှင်ပြုပြင်ပြောင်းလဲမှုတွေလုပ်နေတဲ့မြန်မာနိုင်ငံမှာမတန်ဆွမ်းသူတွေအရေးထူးထူးခြားခြားပြောင်းလဲတာမတွေ့ရပေမဲ့သူတို့ကိုအတိမတ်ပြူတာမျိုးတွေတော့တွေ့နေရပါပြီ။အလုတ်ကိုင်းအခွင့်အလမ်းရှားနေစေဖြစ်ပြီးဤဥပဒေထွက်လာဖို့ကိုလည်းမျှော်လင့်နေကြတာပါ။ဒီအကြောင်းကိုတော့အခုသတင်းပတ်ရဲ့မြန်မာတခွင်အစီအစဉ်မှာမြမခသတင်းအေဂျင်စီကတင်ပြပေးမှာဖြစ်ပါတယ်ရှင
်မြန်မာနိုင်ငံမှာတော့မတန်ဆွမ်းဥယျာဉ်ဟာ23သိန်းကျော်ရှိနေပြီး10သိန်းကျော်ကတော့အမြင့်အာယုံမတန်ဆွမ်းသူတွေဖြစ်နေပါတယ်အခုချိန်မှာတော့မတန်ဆွမ်းသူတွေရဲ့အခွင့်အရေးကိုကောက်ွယ်ပေးနိုင်မယ့်ဤဥပဒေကိုတော့ပြဋ္ဌာန်းနိုင်ခြင်းမရှိသေးပေမဲ့အခုအစိုးရတက်လက်ထက်မှာတော့ဤဥပဒေရေးဆွဲတဲ့အခါမတန်ဆွမ်းအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။အခုအစိုးရတက်လက်ထက်မှာမတန်ဆွမ်းအရေးဟာထူးထူးခြားခြားပြောင်းလဲတိုးတက်တာတွေမတွေ့ရပေမဲ့မတန်ဆွမ်းတွေကိုအတိမတ်ပြုတာတွေကိုတွေ့နေရတယ်လို့မတန်ဆွမ်းအရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကပြောပါတယ်။
အရင်ဒီရှေ့ဘက်ဒီအစိုးရတက်တန်းကာလနဲ့ဒီဘက်ကကာလတို့တက်တန်းပေါ့အစိုးရတက်တန်းတွေမှာနိုင်ရှင်ကြည့်ရင်တော့မတန်ဆန်းလူလူတွေကြီးမားတဲ့ပြောင်းလဲမှုတွေတော့အများကြီးမဖြစ်ပေါ်သေးဘူးပေါ့နော်ကွန်ဟားမှုတိတ်မရှိသေးဘူးပေါ့အဲ့ဒါကိုအခုဟိုပါတော့အကြံဉာဏ်သုံးသပ်ခြင်းနဲ့ဒါပေမဲ့ဒီဘက်မှာဒီတီးကြပေါ့ထပ်ပြီးတော့ရှိလာတာလေးတွေကတော့အတိမတ်ပြုမှုလေးတွေပိုရလာတယ်ဥပမာနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဆိုရင်သူလာစဉ်ဂုဏ်ပြုရမယ့်ပုဂ္ဂိုလ်တွေထဲမှာဒါထူးထူးခြားခြားအခုလိုမတန်ဆန်းတဲ့သူတွေရဲ့ဒါအချက်အလက်လေးတွေနဲ့အကြောင်းလေးတွေထည့်ဂုဏ်ပြုလာတယ်ဒါတနိုင်ငံလုံးကပြည်သူတွေသိအောင်ပေါ့နော်ဒါသူ့အနေနဲ့အလေးထားတယ်ဆိုတာလေးရှိတယ်အတပက်ကတော့ရွေးကောက်ပွဲကြားပြတ်ရွေးကောက်ပွဲရှိလာတယ်ဒီရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာဒီအကိုတို့မတန်ဆန်းတဲ့သူတွေပါဝင်ခွင့်နေအဲ့ဒါလေးတွေပို့ရလာတယ်ဒီပြည်တော်စုရွေးကောက်ပွဲကော်မရှင်က ဒီပူပေါင်းဆိုင်မှုတွေဒီအခုဖိတ်ခေါ်မှုတွေဒါတွေပို့ပြီးတော့ကျေပြန့်လာတယ်ဆိုတော့ဒါလည်းတစ်ဖက်ကအခုရဲ့နိုင်ငံသားအခွင့်အရေးနိုင်ငံရေးနယ်ပယ်မှာပါဝင်လှူရှားခွင့်ပေါ့နော်ဆိုတော့အခုလိုမတန်ဆန်းတဲ့လူတွေကအရင်ခေတ်ကလိုကနာဒီဟလာအငြင်းငြိမ်းထိုင်နေတာကောင်းနေဆိုတာမျိုးမဟုတ်တော့ဘဲနဲ့နိုင်ငံသားအားလုံးပါဝင်နေတဲ့ကိစ္စတွေမှာပါဝင်ခွင့်တကားလေးတွေဖွင့်ပေးလာတယ်ပေါ့နော်ဒါလေးတွေသိရတယ
်မြန်မာနိုင်ငံမြင့်မြင့်များအတင်းဥက္ကဋ္ဌဦးအောင်ကိုမြင့်ကတော့အခုအစိုးရတက်လက်ထက်မှာတခြားမတန်ဆန်းတွေအတွက်အလောက်ကန်ခွန်လန်းတွေပေါ်ထွက်လာပြီမဲ့အမြင့်အာယုံမတန်ဆွမ်းသူတွေအတွက်တော့အလောက်ကန်ခွန်လန်းကရှားပါနေသေးတယ်လို့ဆိုပါတယ
်အလောက်ကန်ခွန်လန်းနဲ့ပတ်သက်ပြီးတော့လည်းအခုဆိုရင်တော်တော်များကမတန်ဆွမ်းသူတွေအတွက်ကိုအလောက်ကန်ခွန်လန်းရရှိဖို့တို့ပြီးတော့မတန်ဆန်းတဲ့ဖွဲ့တွေလည်းကြိုးစားပြီးဆောင်ရွက်ကြတယ်နောက်တော့ကျွန်တော်တို့ဒီစီးပွားရေးလုပ်ငန်းရှင်တွေလည်းတို့ရဲ့ CSR program နဲ့နောက်တော့ကျွန်တော်တို့မတန်ဆွမ်းသူတွေခန့်ရမယ်ဆိုသိရှိလာတဲ့ခါကျတော့နားမကြားတဲ့သူတွေကိုယ်ငါမတန်ဆွမ်းသူတွေတို့တချို့ဉာဏ်ရည်မတန်ဆွမ်းသူတွေအလုပ်ပြီးတာဝမ်းမြောက်ဝမ်းသာတွေ့ရပါတယ်ဒါကြောင့်မတန်ဆန်းမှုလေးမျိုးတွေမှာဒီကျွန်တော်မျက်စိမြင်တဲ့အမျိုးအစားတွေကကြာနေသေးတယ်။မျက်စိမြင်တဲ့သူကအလုပ်ပေးတယ်ဆိုတော့နော်အလုပ်ပေးထားတယ်ဆိုတော့စီးပွားရေးလုပ်ငန်းတွေတော်တော်လေးနည်းနေပါသေးတယ်။ဒါ ው လည်းတစ်ခါကကျွန်တော်တို့ဘက်ကမျက်စိမြင်တဲ့သူတွေလိုအပ်ချက်နဲ့အညီပေါ့နော်လုပ်ငန်းလိုအပ်ချက်နဲ့အညီအရေးချင်းမြင့်တင်ပြဖို့လည်းလိုအပ်သလိုဒီဘက်ကနော်ကျွန်တော်တို့ရဲ့စီးပွားရေးလုပ်ငန်းရှင်တွေရောအစိုးရဘက်ကရောကျွန်တော်တို့ဒါတွေအလုပ်ကံခွင့်နဲ့ရရှိစေရတဲ့ကိုဝိုင်းဝန်းပြီးတော့မှကျွန်တော်တို့လိုအပ်တဲ့စီမံပံ့ပိုးမှုတွေအလုပ်ပေးဖို့လိုပါတယ်။ဒါကြောင့်ပြောချင်တာအလုပ်ကံခွင့်လန်းပါလေတန်းတူခွင့်ရမရသေးဘူးလို့ကျွန်တော်ပြောချင်ပါတယ
်။ဒါဖြင့်မတန်ဆွမ်းသူတွေကိုကာကွယ်ပေးနိုင်မဲ့နည်းဥပဒေကလည်းမထွက်ရှိသေးတာကြောင့်ခွင့်ရကိုပြေဝမရသေးတဲ့အတွက်အစိုးရတက်လက်ထက်မှာထူးထူးခြားခြားပြောင်းလဲမှုတွေမရှိသေးတာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီနည်းဥပဒေဟာဒီနှစ်2019နဲ့မှာထွက်ရှိလာနိုင်တယ်လို့ဦးအောင်ကိုမြင့်ကခန့်မှန်းထားပါတယ
်။တကယ်တော့ကျွန်တော်ရဲ့မာသာလောလို့ခေါ်တဲ့ဒီ2015ခုနှစ်ဤတော်စုလွတ်တော်ဥပဒေမှာ30အဲ့ဒီဥပဒေကနည်းနည်းလေးကျွန်တော်မှအားနည်းချက်ရှိနေတယ်။ဒါကြောင့်မာသာလောအားနည်းချက်ရှိတော့နည်းဥပဒေပြင်ရေးတဲ့အခါနည်းနည်းပြောခက်တယ်။အဲဒီတိုင်းမျိုးဖြစ်ကလဆန်ရေးလိုက်လို့ရှိရင်အဆင်ပြေဘူး။မာသာလောကလည်းပြန်ပြင်ရမှာ။မာသာလောပြန်ပြင်နည်းဥပဒေလည်းပြန်ပြီးတော့ပြန်ပြင်ရမယ့်ကိစ္စတွေဖြစ်လာတယ်။ဒါကြောင့်ကျွန်တော်တို့ကဒီနည်းဥပဒေကိုရေးဆွဲတဲ့အခါမှာမတန်ဆန်းဖွဲ့တဲ့ချိန်ဖန်များစွာဆွေးနွေးပြီးတော့ကျွန်တော်လုပ်ခဲ့တာရှိပါတယ်။ဒါပေမဲ့ပြောချင်တာမတန်ဆန်းဖွဲ့ကကျွန်တော်ချိန်ဖန်များစွာဆွေးနွေးပြီးလုပ်ခဲ့တဲ့အချိန်ကတော်တော်များများယူပါတယ်။ဒါမျိုးကနောက်ဆုံးအရာပြီးပါပြီ။မတားဆန်းဖွဲ့ရအလုံးနောက်ဆုံး final check လုပ်ပြီးသွားပြီ။နောက်လူဝန်ထမ်းဌာနကိုလည်းပြေးလိုက်ပြီဆိုတော့လူဝန်ထမ်းဦးစီးဌာနလည်းဒုတိယအကြိမ်ကျွန်တော်တို့ရှိနေချူချူတင်နေပြီ။ရှိနေချူချူကမကြခင်ကြလာပြီးတော့အာဒီနိုင်ငံသမရာရုပ်ပုံတော့အများဆုံးလက်မှတ်ထိုးနိုင်ပြီလို့ယုံကြည်တယ်။ကျွန်တော်မျှော်လင့်ထားတာအတိုင်းမမှားဘူးဆိုရင်တော့ကျွန်တော်ပါပြီးတော့ဒီ2019အတွင်းမှာတော့မျိုးဥလိုပေါ်ပေါက်လာမယ်လို့ထင်ပါတယ်။ဒါမျိုးဥရင်းနဲ့ပတ်သက်တဲ့ကိစ္စပါ။
မြန်မာနိုင်ငံမတန်ဆွမ်းသူများရှေ့ဆောင်ဖွဲ့ရဲ့အကြံပေးကိုနေလင်းဆိုကတော့အစိုးရအနေနဲ့မတန်ဆွမ်းနေအတွက်ဥပဒေတွေမူပေါင်းတွေချမှတ်တာသာမကမတန်ဆွမ်းနေအတွက်လည်းဘတ်ဂျက်ကိုတိုးမြှင့်သုံးဆွဲပေးစီခြင်းနဲ့လို့ဆိုပါတယ
်ကျွန်တော်တို့ policy တွေပဲချနေနေမရဘူး။နောက်ဒီလုပ်ငန်းစဉ်တွေရှိနေနေမရဘူး။နိုင်ငံတော်အစိုးရပြည်ထောင်စုအစိုးရကိုယ်တိုင်ကဒီလုပ်ငန်းစဉ်တွေကိုလုပ်ဖို့အတွက်ဘတ်ဂျက်ဘယ်လောက်သုံးမလဲ။ဘတ်ဂျက်ပိုင်းဘယ်လောက်စဉ်းစားမလဲဆိုတာလေအဓိကကြားတယ်ဒါကြောင့်နိုင်ငံတော်ရဲ့ဒီပြည်ထောင်စုဘတ်ဂျက်ခွဲဝေကိစ္စတွေမှာလည်းအခုလိုမတန်ဆန်းတဲ့သူတွေနဲ့ဒီအတိုင်းဝိုင်းပြင်ပရောက်နေတဲ့လူအုပ်စုတွေအတွက်ကိုဒီဘတ်ဂျက်တွန်းမြင့်သုံးဆွဲမှုတွေရာခိုင်နှုန်းပေါ့နော်အခုလိုဖြစ်ထွန်းလာစေချင်တယ်အိန္ဒိယနိုင်ငံတွေနဲ့ဆိုရင်ငါတို့နိုင်ငံလူမှုရေးကိစ္စတွေသုံးတဲ့ဘတ်ဂျက်ကမြင့်တယ်များတယ်ဆိုတာမျိုးတွေအခုတော့ဂုံယူချင်တယ်တစ်ဖက်ကလည်းအောက်ချင်မှာအကျိုးကျေးဇူးဖြစ်ထွန်းချင်တယ်ဒါလေးတွေအခုလိုဖြစ်ချင်တယ်ပေါ့နော
်ဒါဖြင့်ဥပဒေပြွေးမှန်တိုင်းဖြစ်တဲ့လွှတ်တော်ကလည်းနိုင်ငံတော်အစိုးရကချမှတ်ထားတဲ့မူပေါင်းတွေဥပဒေတွေထဲမှာမတန်ဆွမ်းတွေကိုခွဲခြားတာတန်းကိုခွင့်ရမပေးတာစတဲ့အချက်တွေကိုလည်းရှာဖွေပြီးမတန်ဆွမ်းဖွဲ့စည်းရည်နဲ့ပူးပေါင်းဆောင်ရွက်တဲ့လို့မတန်ဆွမ်းရေးဆောင်ရွက်နေတဲ့သူတွေကပြောဆိုနေကြပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါမြို့မခတရင်အေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတယ
်မြန်မာတခွင့်အစီအစဉ်ကိုအခုလိုစနေနေ့ညဥပိုင်းတိုင်းမှာနားဆင်နိုင်ပါတယ်ရှင်။မကြာခင်မိနစ်ပိုင်းအတွင်းမှာတော့စနေနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်စတင်တော့မှာဖြစ်ပါတယ်။တိုက်ရိုက်နားဆင်လို့သူတွေအနေနဲ့ Radio ကသာမက barmis.voanews.com ကနေဖြစ်စေ VOA ရဲ့ Facebook စာမျက်နှာကနေဖြစ်စေနားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်ပြည်ဦးမြန်မာပိုင်းစီစဉ်ရဲ့ဇွန်လ10ရက်နေ့စနေနေ့ညပိုင်းတန်လွှင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းထုတ်လွှင့်မဲ့ည10နာရီအထိစီစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့စနေနေ့တနင်္ဂနွေတွေမှာလိုင်းလက်မီတာ190 kHz 1505တို့ကနေပြီးဖမ်းယူနားဆင်နိုင်ပါတယ်အခုထုတ်လွှင့်မဲ့အစီအစဉ်ကတော့စနေနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ဖြစ်ပါတယ်ဆွေးနွေးပွဲကိုကမကထပြုစီစဉ်ပေးတဲ့ကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူမဆုမွန်တို့ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုအခုပဲစပါပြီရှင
်။ဘရရှိမြက်မြမြန်မာနိုင်ငံရဲ့စီးပွားရေးကတရှိန်တို့တိုးတက်လာတော့မယ်လို့စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးကမကြသေးခင်ကပဲပြောထားပါတယ်။ဝန်ကြီးဦးကျော်ဝင်းပြောသလိုမြန်မာနိုင်ငံမှာစီးပွားရေးအခြေအနေကောင်းတွေတကယ်ပဲပေါ်ပေါက်နေပြီလား။စီးပွားရေးဖွံ့ဖြိုးမှုရဲ့အသီးပွင့်တွေကိုခန်းစားနေကြပြီလားဆိုတော့ကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်။ဆိုတော့အခုကျွန်တော်တို့ဆွေးနွေးမဲ့ပြည်နိုင်ဆွေးနွေးပေးမဲ့ပုံကိုလည်းရောက်နေပါပြီ။ဒီကတော့ဒီကုန်တဲ့အသင်းချုပ်ရဲ့ဘိုးအလုံးမှုဆောင်လည်းဖြစ်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဘိုးစီးပွားရေးကော်မတီဝင်တူလည်းဖြစ်တဲ့ဦးဝေလွင်နောက်တစ်ခါစီးပွားရေးပညာရှင်ဦးခမောင်ညိုဘောကပေးတာတစ်ခါစီးပွားရေးထိုင်တဲ့စီးပွားရေးလုပ်ငန်းရှင်တူဖြစ်တဲ့ဒေါက်တာဆွထွန်းတို့လည်းရောက်နေပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဒါနဲ့ပတ်သက်လို့ဆရာဦးခမောင်ညိုရဲ့ဟိုသဘောထားဟိုအချင်းချုပ်ကိုကြားချင်ပါတယ်ဆိုတော့ဒီစီမံပဏာဝန်ကြီးရဲ့မှတ်ချက်ဟာတကယ်ဖြစ်နေတာကိုပြောတာလားဖြစ်ချင်တာကိုပြောတာလားဆရာအမြင့်အချင်းချုပ်ဆွေးနွေးပေးစေချင်ပါတယ်ခင်ဗျာအ
ဲဒီလိုပါဟိုဖြစ်နေတာဘူးဖြစ်တာကိုပြောတာတော့မဟုတ်ဘူးဖြစ်ချင်တာရဲ့ဖြစ်မယ်ဟာရဲ့ပေါ့လေဒီသဘောမျိုးပါတကူကတော့ဖြစ်ချင်တာပေါ့နောက်တကူကတော့ဒီတကူလေးကတော့ပြည့်ပြောလို့မရဘူးဒီတချောင်းလေးပြည့်ပြောလို့မရဘူးဖြစ်လို့တော့သူကပြောတာအများကြီးပဲအဲသူလုံးမဲ့အစီအစဉ်လေးကိုဘာသာမှပညာရေးနဲ့ပတ်သက်လို့ဆိုလို့ရှိရင်အဲချောင်းလေးကိုဖန်ပြလို့မရဘူးမတူတာရှိလို့ဒါပေမဲ့ဘယ်လိုဆိုလို့ဒီလိုတက်တဲ့ပုံစံတွေဆိုတာလေဟာဒီပြည့်အစီအစဉ်ကအဲ့ဒါ
okay okay ပါခင်ဗျာကျွန်တော် now ဒီစီးပွားရေးလုပ်ငန်းရှင်ဖြစ်တဲ့ဒီဒေါက်တာဆွတ်ထွန်းရဲ့သဘောထားကိုလည်းကြားချင်ပါတယ်အဲဒေါက်တာဆွတ်ထွန်းခင်ဗျာဆိုတော့စီမံပဏာဝန်ကြီးရဲ့မှတ်ချက်ဟာဟိုတကယ်လက်တွေ့အခြေအနေကိုထင်ရမှုရှိရလားဆရာတို့စီးပွားရေးလောကအမြင်အနေထားနဲ့ဟိုကြည့်မယ်ဆိုရင်ဘယ်လိုမြင်မိလဲ
အဲလက်ရှိအခြေအနေကတော့ကျွန်တော်တို့အနေနဲ့ကဏ္ဍအဆုံးမှာတော့အားလုံးကစီးပွားရေးတုံ့နေနေပါတော့เนาะအဲတော့ဒီဝန်ကြီးအနေနဲ့ဒီမှာဒီကြားထူးခြားတဲ့အစီအစဉ်ရှိမရှိကျွန်တော်တို့မသိဘူးเนาะထူးခြားတဲ့ injection ပြည်နယ်ရဲ့ဟာမျိုးရှိမှာပဲဒါစီးပွားရေးတက်နေမှာပေါ့တချို့အချိန်မှာတော့ဒီတုံ့နေနေတဲ့အနေထားကိုကျွန်တော်တို့ကြံလည်ပြီးတော့မှဒါတက်လောင်လို့ဆိုတော့အများကြီးတို့လူဝဲချက်ရှိနေတယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဒေါက်တာဆော့ထွန်းခင်ဗျာဆိုတော့ကျွန်တော်တို့ဒီတောတာရှင်တွေကျွန်တော်တို့အေးပေးပို့ထားရတဲ့တချို့ရှိပါတယ်အဲ့ဒါတွေကိုလည်းကျွန်တော်ဖော်ပြချင်ပါတယ်အရင်ဆုံးကတော့ကျွန်တော်တို့ကိုကျော်ဘိုးတထောင်ဆိုပြီးတော့စာပေးပို့ထားတာရှိပါတယ်ခင်ဗျာ
စီမံကိန်းရဲ့ဗဏ္ဍာရေးဝန်ကြီးရဲ့ပြောစကားကိုကျွန်တော်အနေနဲ့လုံးဝလက်မခံနိုင်ပါမြန်မာနိုင်ငံစီးပွားရေးဟာအရှိန်ဟုန်ကောင်းကောင်းတိုးတက်လာစရာလည်းအကြောင်းမရှိပါဘူးအစိုးရဟာတရံသာတရောင်းရငွေတွေကိုခေါင်းစဉ်မရှိသုံးပြနေပါတယ်ဒေါ်လာတန်ပေါင်း 8,000 1,000 ဆိုတာနိုင်ငံဖွံ့ဖြိုးရေးအတွက်ကောင်းစွာလုံလောက်ပါတယ်အဲ့ဒီငွေတွေကိုပြည်သူလူထုအတွက်မသုံးဘဲစည်ရင်းပြောင်းနေတဲ့အတွက်အတိုင်းပြည်စည်ရင်းနေတာဖြစ်ပါတယ်အစိုးရကျင့်သုံးနေတဲ့ဗန်စနစ်ကလည်းခရိုနီများကိုသာအကျိုးပြုပါတယ်ပြည်သူလူထုကိုအကျိုးမပြုပါဘူးအကျဉ်းပြတ်ချစားမှုကြီးမားစွာဖြစ်ပေါ်နေတဲ့အတွက်နိုင်ငံခြားအရင်းအမြစ်များမလာရောက်နိုင်ခြင်းလည်းဖြစ်ပါတယ်လက်သမားတွေကိုထုတ်ချေးတဲ့ငွေမှာကျန်းငွေဘီလီယံ 3,500 ကံဖြစ်တဲ့လို့အမှန်တကယ်မှာကျန်းငွေဘီလီယံ 1,400 လောက်ပဲရှိပါတယ်အသေးစားအလက်စားဆက်မှုလုပ်ငန်းကိုထုတ်ချတဲ့ငွေကကျန်းငွေ 10 ဘီလီယံလောက်ပဲရှိပါတယ်တခြားစီမံခန့်ခွဲမှုတွေကလည်းမှားယွင်းနေတဲ့အတွက်ကျွန်တော်မြန်မာနိုင်ငံဟာတိုးတက်မှုအရေးအယောင်မရှိသေးပါဘူ
းဒါတော့ဒီကိုကျော်ဘူတထောင်ရဲ့ပေးစာကိုရန်နိုင်ဖတ်ပြတာပါနောက်ကျွန်တော်တို့ Facebook ပေါ်မှာလည်းကျွန်တော်တို့မှတ်ချက် ပေးထားတာလေးတချို့ရှိပါတယ်။တူကတော့ soft pitch ဆိုပြီးတော့သူကရေးခတ်တူရေးထားတာရှိပါတယ်။သူကတော့ဩတဲ့ဝင်ကြီးရဲ့ဘာကောင်များကြည့်ပြီးပြောလိုက်တာလဲနော်တဲ့တိုးတက်ဖို့နည်းနည်းသာသာရှိတဲ့လယ်လေးကိုတော့ပေါင်ပြီးထောင်းနိုင်ငံကိုအလုတ်သွားလုတ်တဲ့တောင်သူတွေကိုပြန်ကြည့်ပြီးမှပြောပါလားတဲ့။နောက်တစ်ယောက်ကတော့တေးရဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ဗနိုင်းဝင်ကြီးတိုးတက်တာနဲ့တနင်္ဂနွေလုံးတိုးတက်တယ်အများထင်နေသလားဗျာတဲ့။တောမှာတောင်ရလှုပ်ရှားတဲ့သူတွေလည်းကြည့်ပြောပါအောင်ဆိုပြီးတော့သူကရေးပါတယ်ဆိုတော့ဒီ Facebook ပေါ်ကဒီမှတ်ချက်တချို့အရာဆိုရင်တော့လက်တလောစီဝိုင်းအခြေအနေအောက်မှာဟိုစိတ်ပြက်လက်ပြက်ဖြစ်နေတာတွေကိုဟိုရောင်ပြန်ဟန်နေတာတွေ့ရပါတယ်ဆိုတော့ကျွန်တော်ဒီဥွေးလွင်ရဲ့သဘောထားကိုကြားချင်ပါတယ်ဒီစီမံဘဏ္ဍာဝင်ကြီးရဲ့မှတ်ချက်ကလက်တွေ့အခြေအနေကိုဟိုထင်ရှားမိပါတယ်လားခင်ဗျာ
ဟုတ်ကဲ့ဝင်ကြီးနေနေရတော့ဒီဒီမှာဘစ်စတပူရန်ကိုခေါ်တဲ့စီးပွားရေးဘုံကျူတိုးတက်မှုလုံးုံဆွေးနွေးပွဲမှာသူပြောကြည့်ဖြစ်ပါတယ်ဆိုလိုချင်တာက2016ပြီးဒီလမ်းပေါ်ရောက်နေတယ်လေးမြန်နဲ့ဒီဥပမာနိုင်ပြတာပါ2018ပြီးသူပြန်တက်ဖို့အစီအစဉ်ဖြစ်အောင်ကြိုးစားနေတယ်ဆိုတဲ့အကြောင်းကိုပြောတာလို့ကျွန်တော်နားလည်ထားပါတယ်ပြောချင်တဲ့ရည်ချက်ကတော့ခေါင်းဆောင်ခေါင်းကြီးပြောလို့ပေါ့ဖြစ်စေချင်တာကိုပြောတာပါသူညာတော့လေလေးမြန်နဲ့တိုင်းပြောတဲ့အတွက်ကျွန်တော်ကတော့လေးမြန်ပြန်ဖို့ကတော့ကျွန်တော်တို့လေးမြန်နဲ့အတူလုံးဆောင်အောင်ပဲအလုပ်တွေအားလုံးရှိပါတယ်။ကြီးတွေပါမယ်ကြီးတွေလက်မရောက်တဲ့ဖွဲ့တွေပါမယ် ground set တွေပါမယ်လေးရင်မူလားတွေပါမယ်လေးရင်မောင်းတဲ့လူတွေပါရမယ်ဆိုတော့တက်ကြီးလက်ကြီးလုပ်ရမယ်ဆိုတဲ့သဘောလိုအပ်နေပါသေးတယ်။ဒါနဲ့ဒါကြောင့်မို့ခုန Facebook ကောခုနဗိုလ်တော်ကမိတ်ဆွေတယောက်ပြောတာတွေရောအားလုံးကျွန်တော်တို့ကဟိုလက်တွေ့ကိုသူတို့တင်ပြတာကိုလည်းကျွန်တော်တို့အားလုံးကပြည်တော်စုဝင်ကြီးတွေကဒါတွေကိုလည်းသက်ခံနားလည်ပြီးတော့အရင်အစိုးရအဆက်ဆက်ကလုပ်ခဲ့တဲ့အမားအယွင်းတွေကိုခုကျွန်တော်တို့ဒီချိန်မှာဘာသာလုပ်တော့မလဲဆိုတော့မောင်းနေအားကိုပြောင်းဖို့ပြင်တယ်လို့ကျွန်တော်တို့ကနားလည်ထားပါတယ
်။ဟုတ်ကဲ့ပါဆရာဝေလုံကျေးဇူးပါကျွန်တော်တို့အခုတော့ဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့အလှည့်ပေးကြပါတယ်။အရင်ဆုံးကဥက္ကမောင်လွင်ပခုတ်ကူမျိုးကဖြစ်ပါတယ်။ဥက္ကမောင်လွင်ရဲ့သဘောထားကိုလူရင်းတူရှင်ဆွေးနွေးပေးပါခင်ဗျာကျွန်တော်တို့ဒီနေ့ကပအဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့လူတွေနည်းနည်းလေးများနေလို့ပါ။ဟု
တ်ကဲ့။စီဝိုင်းကွန်ရူကအခုလက်ရှိအချိန်မှာစီဝိုင်းကွန်ရူမရှိသေးတာတွေ့ရပါတယ်။ NLD အစိုးရကြီးအင်အားကောင်းသောအစိုးရမျိုးကြီးကြောင့်စီဝိုင်းကွန်ရူလည်းနှိမ့်ခွင့်နေပါတယ်။ NLD အစိုးရကအနေရပညာရှိပညာရှင်များနေပါနေခြင်းဖြစ်တယ်။နံပါတ်3ကတော့ပြည်အောင်စုဝင်ကြီးများပြီးမိမိဌာနများကိုပိုင်းနယ်တော်ကနေတည်းမရှိခြင်း။နံပါတ်4အချက်နေကတော့ NLD အစိုးရကအရင်ဆုံးရအဆက်ဖြစ်ဤဆိုးကျိုးများရဲ့ကျန်းမာရေးမူတည်နိုင်ခြင်းရဲ့ဘူးကြီးဖောင်းပေါင်းမှုကဒါကြောင့်ဒီနေ့ COA စီးရင်ရပါနေခြင်းကြောင့်လက်ရှိချိန်အခု COA ဖွင့်နေမှုအများအားနဲ့နေပါတယ်ခင်ဗျာ
โอเคကျေးဇူးပါကျွန်တော်နောက်တူကိုလည်းလှည့်ပေးချင်ပါတယ် तू ကတော့ဥစောလွင်ပါခင်ဗျာရခိုင်ပြည်နယ်ရံပြဲမြို့ပါဥစောလွင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
နိုင်ငံတော်ရဲ့စီးပွားရေးတိုးတက်နေတယ်ဆိုတာကကျွန်တော်ညလုံးဝမသိနိုင်ပါဘူးအစိုးရရဲ့စီးပွားရေးတိုးတက်နေတယ်ဆိုတာယုံရပါတယ်ဘာဖြစ်လို့လဲဆိုတော့2008မတိုင်ခင်ဖွဲ့စည်းပုံရေးဆိုတဲ့ကစီးပွားရေးဥတည်ချက်လေးရဲ့ဆိုတာရှိပါတယ်အဲဒီမှာဟိုနိုင်ငံတော်ကြီးစီဝါရေးတရားလုံးကိုဖန်တီးနိုင်မှုသွားပြီးနိုင်ငံတော်နဲ့တိုင်းရင်းသားပြည်သူတို့ရဲ့လက်ဝင်ရှိရင်တော့ပါရှိပါတယ်နိုင်ငံတော်ဆိုတာသူတို့အစိုးရကိုပဲပြောတာလားဒါမှမဟုတ်တိုင်းပြည်လုံးကနိုင်ငံလုံးနဲ့ပိုင်ဆိုင်မှုကိုပြောတာလားသူတို့အစိုးရကိုပြောတာလို့ကျွန်တော်ရှင်းပြတယ်ဘာဖြစ်လို့လဲဆိုတော့သူတို့အစိုးရအဖွဲ့တစ်ခုကိုတစ်ခုခုပိုင်းရင်းနေဆိုလို့ရှိရင်သူကနိုင်ငံတော်ပုံညာမှုလို့ယူဆပါတယ်အမှန်တော့ဆိုနိုင်ငံတော်ပုံညာမှုဆိုရင်ကျွန်တော်မှားရင်ပြောပြီးဖြစ်စေနိုင်ငံတော်ပုံညာမှုပါဝင်တာသူတို့အစိုးရကနိုင်ငံတော်ပုံညာမှုပါဝင်နေဆိုလို့ရှိရင်နိုင်ငံတော်ပုံညာမှုကအစိုးရလက်ထက်မှာဖြစ်တယ်။ဒါကြောင့်သူအစိုးရစီးပွားရေးတိုးတက်ရေးဆိုရင်ယူပါတယ်။နိုင်ငံတော်ကြီးစီးပွားရေးတိုးတက်မှာလည်းဘယ်တော့မှမယူဘူး။ဘာဖြစ်လို့လဲဆိုတော့အာဂရီလေးစ
ားတယ်။ဟုတ်ကဲ့ပါဦးစောလေး။ကျေးဇူးပါ။အချင်းချင်း
မှုတွေရှိပါတယ်။
ဟုတ်ကဲ့ဦးဆောင်လေးကျေးဇူးပါကျွန်တော်နောက်တူဟုတ်လည်းလှည့်ပေးချင်ပါတယ်သူကတော့ကိုနေလဖြစ်ပါတယ်ကိုနေလရန်ကုန်မြို့ပါဆွနေနိုင်ပါတယ်ခင်ဗျဟု
တ်ကဲ့နော်ကျွန်တော်ဆွနေတာဒီဝန်ကြီးရဲ့ပြောကြတာနော်ဒီအဲသူသူဖြစ်နေတာပဲပြောပြီးတော့ဆက်လာနေတာပြောဒီစီးပွားရေးနိုင်ငံတကယ်လို့တန်းတော့ချုံပြီးပြောတယ်စီးပွားတိုးကြလာကြဘယ်လိုမှမဖြစ်နိုင်ဘူးကျွန်တော်တုံ့ပြန်တယ်ဒီဒီတုံ့ပြန်ခြင်းဖြစ်အောင်တုံ့ပြန်ရှိတယ်ကွာဒီကကျွန်တော်ပြောတော့ပြောလို့ဖြစ်တော့ဟာကျွန်တော်နိုင်ငံမှာလက်ရှိကျွန်တော်ဒီဘက်တင်တာအစိုးရမှန်ပြီးမဲ့ဒီမှာလည်းဒီရေးကြီးရေးထုံးခတ်လာမဲ့ခါကြမယ်မဖြစ်တော့ဘူးဆိုတော့ကဘာလို့မဖြစ်ရလဲကျွန်တော်ကတော့ကျွန်တော်နိုင်ငံတကယ်အုံထုတ်နေတကယ်အနာရှိဖြစ်ဒီကလက်ရှိဆိုတော့မဟုတ်ရလားဆိုတော့တစ်ချက်အမေကိုခေါ်တယ်ရှိဒုတိယတစ်ချက်ဒုတိယတစ်ချက်ကနောက်တရားဝင်လုံးဝဆုံးမနေမရှိဘူးတရားဝင်ဆုံးမနေရှိဘူးဒီကဒီကနေ့တခုလို့ကာကွယ်ရတယ်ကာကွယ်ရချုပ်ခိုက်တာလေသူလည်းအောင်ကန်ထားတယ်ဒီကာကွယ်ရကျွန်တော်ကြည့်ဦးရောမကန်ဘူးစိတ်ပေါ်ရတာ
Okay, Konila, Chesuba. So, General Diku, or Totashin, Tichue, or the Bora, Yuyachim solution, or the Sua Simon Kangamuri, of Anne Pine Topia, let two by Dame, together see why two tapires were tiny Muri Marama, the Chicken County, Chenchen, and Turine, a teacher, Twitcher, be lonely at Jave, see why Sura Tutel and Lopu, Mulera Muri, let you are Amir Shivare, a told Mimananga, Kuma, Yontare, Tiny Musu, and all, a Kakarishim, Sura, let the Yavare, so the Nakua, the Suaria Muari, Kong Kong.
ကိစ္စရဲ့နော်အဲ့ဒါလည်းရှိရမှန်းပဲအဲ့တော့ဒီဇာလကကျွန်တော်မှတ်မိသမျှဆိုရင်ပထမဆုံးစပြီးတော့ပြောတာကစီဝိုင်းနဲ့ဖြစ်မယ်နောက်ဆက်ကစီဝိုင်းနဲ့ဖြစ်မယ်ဆိုတာစပြီးပြောတာတမရာကြီးကစပြောတာလို့ကျွန်တော်မှတ်မိတယ် အပြည့်လို့ဆိုတော့ဒီအစီအစဉ်လေးနေရာချတာတွေနဲ့နော်လုပ်များနေခဲ့တယ်အဲ့တော့ဒီဒုတိယနှစ်ကျရင်တော့စီဝိုင်းတိုးတက်အောင်လုပ်နိုင်လို့မျှော်မှန်းနေဆိုတာတမရာကြီးစပြောတဲ့စကားလို့ကျွန်တော်မှတ်မိတယ်ဆိုတော့အခုကတူမှာကတော့ကျွန်တော်ကဟိုအိမ်ကတက်ခုလုံးကိုပြန်ပြီးတော့ကျွန်တော်လည်းပြန်ခွင့်ပြီးနားထောင်ကြည့်ပါအဲ့လိုနားထောင်ကြည့်တဲ့ခါအဲ့လိုလုပ်နိုင်တာတွေအများကြီးရှိတယ်ဘာဖြစ်လို့မလ လုတ်ခွင့်မေးမယ်ဟိုအားလည်းလုတ်ကြပါဒီအားလည်းလုတ်ကြပါဆိုတော့ကျွန်တော်တို့မှလုတ်နိုင်တယ်အဲ့ဒီလိုမျိုးအားလုံးကိုလုတ်နိုင်သွားရင်သွားအားနဲ့ရှိတယ်လားဒါမှမဟုတ်ဘူးရှိတယ်ဒီရင်ရှိတဲ့ဘယ်ဖြစ်ရှိမှာလားဒါပဲကျွန်တော်ကပြောပ
ါဟုတ်ကဲ့โอเคเจตุว่าสรุปเสียวุ้ยเลยตบอดาโอ้เลยจนจ้าขึ้นมาเลยเสียสรุปดาโหลูรุอ่ะโหเหม่อเล่นเจ็ดก็ใต้ญิมมานี่ญิมมานี่ตะหลาโหอซูอ่ะဖြည့်ซี้ไม่ไปไหนน่ะမျိုးล่ะสรุปดาโหเล็ดတွေလုံနိုင်น่ะလဲเหม่อเล่นเจ็ดก็ปูจีနေတယ်အခြေအနေမျိုးကြောင့်ဖြစ်နေရတာဒါမှမဟုတ်ရင်လဲအซูอ่ะမှာလုံကျင်ကန်ရင်น่ะရှိပြီမဲ့လုံလုံကန်လို့မရတယ်အခြေအနေမျိုးတွေရှိနေလို့လားဥမာဆက်ဆော့อ่ะတော်တော်ရှင်တယောက်ဆွေးနေတာမျိုးဆိုလို့ရှိရင်အซูอ่ะဆိုရင်မဲ့လဲအซูอ่ะအကုန်လုံးအပြည့်ဝဟိုဟိုကိုကံပြဆောင်ရနိုင်တဲ့အနေအထားမရှိရရင်သူကထောက်ပြသွားတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေရှိနေလို့များလားဆရာဝေးလင်းတော့ဗောဒါဆွေးနွေးပြရခင်ဗျာ
ဟိုအခြေအရတော့ကံပြပြပြောရရင်ပေါ့နော်ဆရာဦးမောင်ကြီးပြောတဲ့ကောင်ပါပါတယ်အခုဝင်းကြီးပြောသွားတဲ့မိန့်ကုန်းထဲမှာဟိုဟိုပရိုတက်ရှင်ခေါ်တဲ့အရင်တော့တိုင်းပြည်တွင်းလောက်ရှိတဲ့ကာဝယ်ဖို့ဟိုဟာအဓိကထားပြီးလုပ်ခဲ့ပြီးမဲ့တိုးတဲ့တင်တော့မတိုးခဲ့ဘူးဟိုဟိုပြည်တွင်းလောက်ရှိနေလေထင်တော့ပေါက်ပေါက်ခဲ့ပါဘူးအခုတို့ဟိုကာကွယ်ရေးနဲ့သူက supporting ခေါ်တဲ့အားပေးမှုတွေလုပ်မယ်နိုင်ငံသားတွေအားလုံးကိုလည်းအတက်နိုင်ဆုံးဖွင့်ပေးမယ်ဘန်စနစ်တည်ရောနောက်သားစနစ်တည်ရောရထားတွေလည်းပြင်မယ်လမ်းတွေလည်းပြင်မယ်လုပ်ငန်းတွေအားလုံးကောင်းအောင်လုပ်တော့မယ်ဆိုတဲ့အပိုင်းကိုထည့်တော်ရင်းနဲ့ take off ခွင့်ပြုကြတာဖြစ်ပါတယ်သူများတော့လည်းပြည်သူတွေကလည်းပြောင်းလဲရေးတအားကြီးပါတယ်ပြောင်းလဲရေးညှပ်ပတ်ချက်တွေကလည်းနှစ်ပေါင်းများစွာစီးပွားရေးဆိုတဲ့ဒုနာကြီးဟာရှိနေလာပြီးတော့တော်တော်လေးကိုကြာစင်းလာတော့လူတွေရဲ့စောင်းဝင်တွေကြီးတော့ထက်ခဲလာတဲ့အတွက်သူတို့အားလုံးပြောင်းမနေလေပြောင်းနေမှုလူလားနေတာကိုလည်းကျွန်တော်တို့အားလုံးသတိထားမိပါရဲ့အဲ့တော့အစိုးရအသိအမြင်ကတော့ဘုရားပြောတဲ့ယောဂကျိုးနေတဲ့စီးပွားရေးဆိုတဲ့လူနာကိုအရင်စီအောင်ခုပဲရှင်းပြီး treatment တွေကိုလည်းချက်ချင်းဖြတ်တူမရဘူးတချို့တွေဖြတ်ကောင်းဖြတ်မယ်ဆရာဝန်အသက်တစ်ထဲရောက်တော့ဆရာဝန်စစ်ကလည်းရှင်းအသက်ကိုဟိုပြင်းပြထန်ထန်ပေးဖို့သူသင်ကျင်နေတဲ့ကာလတစ်ခုတော့ပြီးတော့ပါပြီအခုအချိန်ကာလကတော့ကျွန်တော်တို့ဆရာဝန်အစ်ကလူသားကိုအသက်ကျေအသက်ရှင်ဖို့အတွက်အရာနေရင်နမတာအောင်တို့ဘာတွေစတော့ရမလဲဆိုပြီးအလုပ်ကိုစီမံကိန်းချပြီးလုပ်ရမယ့်အချိန်ရောက်တဲ့အတွက်လုပ်ဖို့အစီအစဉ်တွေလည်းရှိတယ်လို့ယူဆတဲ့အတွက်ဒီစီးပွားရေးတိုးတက်မယ်လို့စိန်ခေါ်လိုက်တယ်လို့ကျွန်တော်ယူဆပါတယ်။ဒါတွေအားလုံးကိုတော့
နော်ဟုတ်ကဲ့ချိန်တိုးကျမှလုံဆောင်မဲ့စီးပွားရေးပွင့်လင်းမှုဥရေတည်တည်လေးထွက်ပါပြီဒီနည်းမျိုးဥရေတည်တည်ထွက်ပြီဆိုရင်ဘလို့ဆပြီးတော့ဘလို့ယဉ်နည်းမျိုးမှုနေတဲ့ဘလို့ပူအောင်လဲဆိုတဲ့အချက်အလုတ်ကန်ကွင်းတော့ဘလို့ရပဲဆိုတဲ့အချက်ကိုတော့စောင့်ကြည့်ရဖို့ဒီမှာလေးမျိုးချက်ပါတယ်
โอเคเจซูอ่ะเสี่ยเว่ยเลยကျွန်တော်ခုတော့တောထရှင်နေကျွန်တော်တို့ပါဝင်မှုဆက်သွယ်ထားတဲ့ထဲကဒီဝမ်တွင်းမျိုးอ่ะဥချင်းမြင့်ဟိုအလှည့်ပေးခြင်းပါလေဥချင်းမြင့်ရဲ့သဘောထားကိုလိုရင်းတူရှင်ဆွေးနွေးပြပါခင်ဗျာ
โอเคဆရာကျွန်တော်တို့နိုင်ငံလေးနေပေါင်း90လောက်ကိုစုပ်ပြတ်တက်သွားတာဆိုတော့အခုအစိုးရဆက်ဆက်အာဏာရှင်ဆက်ဆက်ကြောင့်အင်မတန်ဆင်းရဲတဲ့နိုင်ငံဘဝနေယနေ့ကျွန်တော်တို့ဒီပြည်စီနိုင်ငံရောက်လာပြီဒီကြတော့လေဒီမိုကရေစီနိုင်ငံအစိုးရမှာလေလောက်ဆရာကြီးအများကြီးတွေမှာကျွန်တော်တို့အရေးအကြီးဆုံးอ่ะလေကျွန်တော်တို့ဟိုမေးစုပြောသလိုပဲကျွန်တော်တို့ဒီငင်းကြီးရနံပါတ်1ဖြစ်နေတယ်ကျွန်တော်နှစ်ချက်ပြည်နံပင်ဆိုင်ရသလိုပါပဲငင်းကြီးရကျွန်တော်တို့တကယ်ငင်းကြီးအောင်ရမယ်ဆိုရင်ဘက်ကောင်းဆိုကနေပြီးတော့အကုန်လုံးဆင်ပြေးလာလိမ့်မယ်လို့ထင်ပါတယ်ခင်ဗျဟ
ုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျအဲကျွန်တော်ဆက်သွယ်ထားတဲ့နောက်ထပ်ပုဂ္ဂိုလ်2ကတော့မလေးရှားနိုင်ငံကကိုနေဦးလင်းဖြစ်ပါတယ်ကိုနေဦးလင်းသဘောထားလဲလိုရင်းတူရှင်ဆွေးနွေးပါခင်ဗ
ျကျွန်တော်အတွေ့အကြုံနဲ့ပြောရရင်တော့ညာလက်ရှိဗမာနိုင်ငံမှာကလုံးနေတာတွေကတော့တိတ်ပြီးတော့အားမရဘူးလို့ပဲခတ်တူတူပြောပြရစီ။ဘာလို့လဲဆိုတဲ့အခါကျတော့စင်ကာပူမှာကျွန်တော်နေတာကြာပြီပေါ့ဗျာ။ပြောချင်တာစင်ကာပူမှာ GPS လုပ်တယ်။ဟို GSD system လုပ်တယ်3ရာခိုင်နှုန်းပဲ anybody any say any load 3% GSD ပဲကောက်တဲ့အတွက်ဒီနိုင်ငံက trade ကိုကောင်းကောင်းလုပ်လို့ရတယ်တိတ်ချက်။အဲ့ဒါကို copy ကူးပြီးတော့လွန်ခဲ့တဲ့၄ငါးနှစ်လောက်ကမှမလေးရှားမှာဆက်လုပ်နေရတယ်။ဟိုအရင်တုန်းကတော့စီးပွားရေးကောင်းတာကနေမကောင်းတော့လို့ကြီးတို့ GSD system ကိုပြောင်းတယ်အဲ့တော့စင်ကာပူမှာ GPS system GSD system ဘာလို့အောင်မြင်လဲဆိုရင်အဲ့ဒီတုန်းကဆက်လုပ်တုန်းကအမေရိကရဲ့ခုနပြောတဲ့ G ဟို GSD system ကိုတို့ကရခဲ့တယ်ပံ့ပိုးမှုကိုရခဲ့တယ်ပမာနိုင်ငံမှာအဲ့ဒီ system ကိုရနေပါလေနဲ့အတုံးမချနိုင်ဘူးဆိုတဲ့အတွက်ကိုကလွဲနေတယ်လို့တော့ကျွန်တော်ကမြင်တယ်ဗျာရှင်းပြောလို့ရှိရင်ဒီနိုင်ငံသားယင်းနှီးမြုံနိုင်မှု FDI လာဖို့ဆိုတာက FDI သမားဆိုတာကသူ့မှာ invest တစ်ခုတည်းရှိရမဟုတ်ဘူး market ရှိမှလာတာအဲ့တော့အဲ့လိုလူမျိုးတွေအရင်ကြီးညှော်နေမဲ့အစားကျွန်တော်တို့ကို transit ဖြစ်တဲ့ဟာလာတရုတ်နဲ့လည်းနှီးရဗျာအိန္ဒိယနဲ့လည်းနှီးရဗျာယူရီးယားနဲ့လည်းနှီးရဗျာလမ်းတွေလည်းကောင်းနေပြီဗျာဆိုတဲ့အခါကျတော့ကျွန်တော်တို့က trade back ကိုအရင်သွားပြီးတော့မှနောက်ပိုင်းမှာ production back ကိုလိုက်လိုက်လို့ရှိရင်ဒီနေ့လူငယ်တွေအလုံးရပြီးသားလည်းဖြစ်မယ်ကျွမ်းကျင်မှုလည်းရပါမယ်အင်တာနက်ရှင်နယ်ကိုလည်းဝင်သွားမယ်အဲ့ဒီလိုမျိုးလေးနည်းနည်းလေးပို့စဉ်းစားရင်တော့ပိုကောင်းမယ်လို့ထင်တယ်ပေါ့ဗျာတက်စီကိုအများကြီးမြင့်ပြီးတော့နိုင်ငံရဲ့ဘန်ဒါအတွက်ဆိုပြီးတော့အရန်လှုပ်လိုက်ရင်ဗာကျက်နာတက်လာမယ်ဆိုတော့အောက်ခြေရလူတွေမှာတော်တော်များများဒုက္ခရောက်ပြီးတော့ကြံခဲ့မယ်လို့ထင်ပါတယ်ခင်ဗျာ
โอเคကျေးဇူးပါကိုနေဦးလင်းကျွန်တော်အခုဒီ Facebook ကနေကျွန်တော်တို့ပို့ပို့ထားတဲ့ဒီ message တခုကိုလည်းပေါ်ပြခြင်းပါတယ်သူကတော့တရားကြားဆိုတဲ့အကောင့်ပါရှင်မှာသူကတော့မြန်မာနိုင်ငံသားယင်းနှီးမျိုးနွယ်မှဥပဒေနိုင်ငံသားယင်းနှီးမျိုးနွယ်မှဥပဒေတစ်တော်ဥပဒေယင်းနှီးမျိုးလေယာဉ်ဥပဒေမြေလွတ်မြေလပ်စသဖြင့်ဥပဒေကိုလိုင်းလံ့မှုရှိမရှိယင်းနှီးမျိုးနွယ်မှုပြုစုတွေကိုစောင့်ကြည့်မဲ့လွတ်လပ်သောအဖွဲ့တွေအရင်ဖွဲ့စည်းသင့်မှာကြောင်းဆိုပြီးတော့သူကတော့ဟိုအကြံပြုတဲ့သဘောမျိုးနဲ့သူကရေးထားတွေ့ရပါတယ်ဆိုတော့ကျွန်တော်တို့ဒီစီးပွားရေးမှာတိုးတက်ဖို့လက်တလောအရေးကြီးလုပ်မယ်ဆိုရင်ဘာတွေလုပ်ဖို့လိုနေမလဲဆရာဦးခမောင်ကြီးကိုဒီအစိုးရအနေနဲ့ရောဟိုလုံနိုင်ကြိုင်နိုင်မှုတော့ကဘလို့ဘာလို့ရမလဲဆိုပါစို့ပြပအကူအညီလိုမလားဟိုဘလို့ပိုင်းနေမှာအကူအညီဟိုလိုအပ်ချက်တွေရှိနေလဲဆရာ
အဲသူကတော့နော်သူ့ရဲ့စကားဒီနိုင်ငံဟိုအလွယ်ဆုံးပြောရတော့ပြည်ရင်းရင်းနှီးမြှုပ်နှံမှုပြပရင်းနှီးမြှုပ်နှံမှုသူကတော့ဒီနှစ်ခုစလုံးကိုပြည်ရင်းရင်းနှီးမြှုပ်နှံမှုရအောင်ကလည်းဖြေလျှော့ပေးတာဒီအများကြီးလုပ်မယ်ဆိုပြီးသူကခင်းချင်းနေအများကြီးချပြပါပဲနောက်တကွဒီပြပရင်းနှီးမြှုပ်နှံမှုကိုပြီးတော့လည်းကျွန်တော်တို့ရင်းနှီးမြှုပ်နှံမှုဥပဒေကပြင်ထားပြီးအဲရင်းနှီးမြှုပ်နှံမှုဥပဒေမှာခါတိုင်းကပြည်တွင်းရင်းနှီးမြှုပ်နှံမှုပြပရင်းနှီးမြှုပ်နှံမှုငါးချက်ရင်းနှီးမြှုပ်နှံမှုဆိုပြီးတော့နှစ်မျိုးခွဲတယ်နှစ်မျိုးခွဲတာဟာအဲခွဲကြရရောက်တယ်ဆိုပြီးတော့ဒီနိုင်ငံသားရင်းနှီးမြှုပ်နှံမှုနဲ့သူသဘောမကျဘူးအဲ့တော့အဲ့ဒီအချက်ကိုပြင်ပြီးအခုပြည်တွင်းနဲ့ပြပါလဲမခွဲကြဘူးနောက်တစ်ခုကတော့အဲ့ဒီလူတွေမှာပဲဘာပါလဲတော့ကျွန်တော်ကရင်းနှီးမြှုပ်နှံမှုကိုလည်းဟိုခိုးလို့ကဆိုရင်ပြည်တွင်းရင်းနှီးမြှုပ်နှံမှုကိုကာကွယ်ပေးရတဲ့သဘောရှိတယ်အခုနိုင်ငံသားရင်းနှီးမြှုပ်နှံမှုကာကွယ်ပေးမယ်အဲ့အဲ့ဒီခင်ကျင်းနေကြမလို့သူကရင်းနှီးမြှုပ်နှံမှုကိုဝင်လာမယ်လို့မှန်းနာပါအဲ့တခုပဲအဲ့ဒီမှာလည်းလေးဟိုရင်ဖြစ်ကြပါလေ
သူတို့စိုးရိမ်ကြတဲ့ပူပန်ကြတဲ့ကိစ္စတွေရှိတယ်ပေါ့လေအများဆုံးမေးတဲ့မိကောင်ကတော့မိကိစ္စပဲနော်မိရဘူးမခက်ဘူးလားမိရဘူးမိငါးကားတွေမကြည့်ဘူးလားမိသေးတွေမကြည့်ဘူးလားဆိုတော့အဲ့ဒီဆွေးနွေးပွဲမှာပဲအင်းမျိုးနဲ့လည်းသူကအမိကမြန်ညာတာတွေတွေ့ရပါလေ
ဟုတ်ကဲ့ပါဆရာကျေးဇူးပါဆိုတော့ကျွန်တော်တို့အခုဒီတော်တာရှင်သူပြဖို့ထားတဲ့စာတစောင်းကလည်းအခုပေါ်ပြခြင်းပါတယ်သူကတော့အမေရိကန်ပြည်ထောင်စုကမောင်တဒနာရဲ့ပေးစာဖြစ်ပါတယ်အာမတ်စုံမွန်ကြီးဖတ်ဖတ်ပေးပါဦးခင်ဗျာ
အကယ်၍နိုင်ငံတကာအစိုးရတွေနဲ့ပြည်ပရင်းနှီးမြှုပ်နှံမှုလုပ်ငန်းရှင်တွေလက်ခံနိုင်လောက်တဲ့ပြည်တွင်းငြိမ်းချမ်းရေးတွေရှိလာမယ်တရားဥပဒေစိုးမိုးရေးရှိလာမယ်နှစ်ဖက်အကျိုးရှိစေမယ်ပြည်ပရင်းနှီးမြှုပ်နှံမှုဥပဒေတွေပြဋ္ဌာန်းနိုင်မယ်အလုံရှင်အလုံသမားပြည်ထနာတွေကိုမျှမျှတတဖြစ်ရှင်းပေးနိုင်မယ်ဥပဒေတွေပြဋ္ဌာန်းပေးနိုင်မယ်ငွေကြေးဖောင်းပွားမှုနှုံးတွေကိုထိန်းညှိနိုင်မယ်ဆိုရင်အသင့်ဖြစ်နေတဲ့ပြည်တွင်းပြည်ပရင်းနှီးမြှုပ်နှံမှုတွေဟာအပြိုင်ဆိုင်လုတ်ကင်လာကြမှာအမှန်ပါဒီခါနိုင်ငံရဲ့စီးပွားရေးအခြေအနေကောင်းတွေကိုထင်ထင်ရှားရှားတွေ့မြင်လာနိုင်ပြီးပြည်သူအနေနဲ့လည်းဖွံ့ဖြိုးတိုးတက်ရေးအသီးအပွင့်တွေကိုပုံမခံစားရလာနိုင်ပါတယ်ဒီလိုမဟုတ်ဘဲအစိုးရနဲ့လွှတ်တော်တို့ကစီးပွားရေးနဲ့ပတ်သက်တဲ့ပြုပြင်ပြောင်းလဲရေးတွေပြုလုပ်ဖို့နှောင့်နှေးကြံ့ကြာနေအောင်မယ်ဆိုရင်စီးပွားရေးအညွန့်ပြဂိမ်းတွေတက်ချင်တက်လာနိုင်ပေမဲ့ပြည်သူတွေရဲ့လူနေမှုဘဝတွေကတော့အစိုးတန်နေရအမောင်တို့ဂျားတွေကရုံးထွက်နိုင်အောင်မှာမဟုတ်ပါကြောင်းတင်ပြလိုက်ရပါတယ်လို့မောင်တဒနာအမေရိကန်ပြည်ထောင်စုကပြောထားတာပါကိုအောင်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီကျွန်တော်ပြောမယ်ဆိုရင်တော့မြန်မာနိုင်ငံကဒီကမ္ဘာဘဏ်တို့အာရှဖွံ့ဖြိုးရေးဘဏ်တို့လို့အဖွဲ့အစည်းတွေရအောင်မှာဒီမြန်မာနိုင်ငံစီးပွားရေးလမ်းကြောင်းမှာရောက်နေတယ်ဟိုစိန်ခေါ်မှုတွေရှိရမယ်အလားအလာကောင်းတွေရှိရဆိုပြီးတော့ဟိုခန့်မှန်းချက်တွေဟိုထောက်ထားတာတွေရှိပါတယ်ဒါမှမဟုတ်ပြုရင်ပြောင်းလဲရေးတွေကဟိုထင်သလောက်မမြင်ရသေးဘူးဟိုပေါ့လေဟိုကျောင်းကြံ့ကြံ့နေရဲဆိုတော့သဘောထားမျိုးကြီးလည်းရှိနေပါတယ်ဆိုတော့ဒီနေရာမှာဒီဟိုလွတ်တော်ပိုင်းရပဲဖြစ်ဖြစ်အစိုးရပိုင်းရပဲဖြစ်ဖြစ်စီးပွားရေးဖွံ့ဖြိုးအောင်ဟိုတွန်းလှုပ်နိုင်တာဘာတွေများရှိမလဲဆရာဝေးလေ
ဟိုကျွန်တော်တို့ကခုနဟိုမလေးရှားကဖိတ်စစ်ကြောသလိုပေါ့လေအယုံနဲ့နေဇာတဲရှိတယ်ယူရီးယားနေဇာလည်းရှိတယ်ဟိုတခြားနေဇာအိန္ဒိယအစတိကြီးပေါ့ကျွန်တော်တို့ကအဓိကအိန္ဒိယချင်းတိုင်းပြည်တွေရဲ့စီးပွားရေးကိုအလွယ်တကူလုံးနိုင်တဲ့လုပ်ငန်းတွေအသေးစားလက်စားတွေအများဆုံးတိုးတက်နိုင်တဲ့ဒီဥပဒေတွေဟောဘန်ကြီးငွေတွေစသဖြင့်ဒါတွေအားလုံးကရဲရဲဝဲဝဲလုပ်ဖို့လိုပါတယ်အဲဒါကြောင့်မို့ကျွန်တော်တို့ကဟိုအဓိကရှုပ်ထွေးနေတာတွေကိုပုံမှန်လေးလေးပြအောင်လို့စီးပွားရေးနဲ့ပတ်သက်တဲ့ဝန်ကြီးဌာနတစ်ခုတည်းလုပ်လို့မရဘူးစီမံပဏာလည်းလုပ်လို့မရဘူးတိုင်ဖို့ဆောင်ရေးလမ်းစိတ်တွေကြအောင်လို့စသဖြင့်ဝန်ကြီးဌာနအားလုံးကပူးပေါင်းပြီးတော့ကျွန်တော်တို့အရင်ရှုပ်ထွေးနေတဲ့ဘလို့လက်အပ်တဲ့စီမီစီကန်တွေကိုဖယ်ထုတ်တင်တာတွေဖယ်ထုတ်မယ်တရားဥပဒေစိုးမိုးရေးကိုအဓိကဦးစားပေးနိုင်တဲ့တရားဝင်လုပ်ငန်းတွေဖြစ်ပေါ်အောင်လုပ်ဖို့လိုပါတယ်တရားမဝင်စုံစမ်းမှုတွေကိုအများဆုံးပပြောင်းလုပ်သလိုစက်ရုံတို့ရုံတွေထူထောင်တဲ့လုပ်ငန်းအားလုံးကိုအခုလိုရှုပ်ထွေးနေတဲ့ဌာနဆိုင်ရာကြောင့်ပြောင်းစွာရဲ့ခွင့်ပြုချက်တွေရယူမယ်အစားလက်တွေ့ကြတဲ့ဌာနတစ်ခုကပဲကြီးကြပ်ကုတ်ကဲပြီးတော့အများအကောင့်ထဲပေါ်နိုင်တဲ့လုပ်ငန်းတွေဖြစ်ဖို့လိုသလိုတည်ယူဆုံးပို့ဆောင်ရေးဈေးတွေချအောင်လေဒါကြီးဖြစ်ပေါ်နေတဲ့တည်ယူပို့ဆောင်ရေးလွှမ်းမနေတဲ့နိုင်ငံသားတွေရဲ့ဝေကောက်ခံမှုတွေကိုပြန်လည်စီစစ်ပြီးတော့ကုန်စည်လုံးကြတယ် logistics တွေတည်ယူပို့ဆောင်ရေးရေလမ်းကားလမ်းရထားနားတွေကိုကောင်းမွန်အများဆုံးလုပ်နိုင်မယ်ဆိုရင်ဒါကဒီမှာဒီတန်းတလားရှိတဲ့ပြည်သူ့ချုပ်ကုံတွေလည်းအလွယ်တကူတင်ပို့ရောင်းချနိုင်လို့ကွန်ဆူမားတွေကလည်းအလွယ်တကူဝယ်ယူနိုင်တဲ့အနေအထားရောက်အောင်အများဆုံးလုပ်နိုင်ရင်ပြည်သူစီဝိုင်းတက်လာမှာပါ။ဒါကြတဲ့နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေကိုလည်းတကယ်ကိုကျင့်ဝတ်ကောင်းတဲ့လုပ်ငန်းရှင်တွေကိုမြန်မြန်ဆန်ဆန်ခေါ်ပြီးတော့ကုဒ်မြေဟာအစသူကဝန်ကြီးပြောတဲ့စကားမပါတော့မြေလိုချင်လာပြီမဲ့ဘာလို့ချင်းလဲလာခဲ့တဲ့ရောက်အများလုပ်ပေးမယ်ဆိုတဲ့လုပ်ငန်းတွေကိုလည်းတိုးတဲ့အတိုင်းဝင်စီမံပဏာဝင်ကြီးပြောပြီးလက်ကဝင်ကြီးဌာနမလုပ်လို့မရဘူးအားလုံးပူးပေါင်းနဲ့ပူးပေါင်းဆောင်ရွက်နိုင်တဲ့အဆင့်တစ်ခုကိုရောက်အောင်လို့ဇဝဲဘုံမှာအကုန်လုံးတင်လိုက်ပါကိုဌာနရဲ့အလုပ်ကိုကိုကာကွယ်နေမယ့်အစားကိုဌာနရဲ့အားနည်းချက်အာသာချက်ကြီးချပြပြီးအားနည်းချက်တွေကိုပြင်အာသာချက်တွေကိုစုပေါင်းပြီးတော့ဌာနအားလုံးပူးပေါင်းလုပ်မယ်ဆိုရင်ကျွန်တော်တို့ကတိုးတက်ရန်အသင့်အနေထားကိုရောက်နေပြီလို့ကျွန်တော်ပြောပြတယ
်ဟုတ်ကဲ့ဒီဟန်ချက်ညီဖို့လိုတဲ့ဆိုတဲ့ဘောပေါ့နော်ဟုတ်ကဲ့ကျွန်တော်ဒ
ီဟန်ချက်ညီပါအားလုံးဝိုင်းလုံးမှရပါပါ
ဟုတ်ကဲ့ပါ
mindset တွေကြောင်းပါပါပြည်သူတွေရဲ့ mindset တွေကြောင်းဖို့လိုတယ်လုပ်ငန်းရှင်တွေရဲ့ mindset တွေကြောင်းဖို့လိုတယ်ဝန်ထမ်းတွေရဲ့ဌာနအကြီးအကဲအသေးတွေရဲ့ practice တွေ mindset တွေ behavior တွေအားလုံးကြောင်းဖို့လိုပါတယ်မကြောင်းမင်းနဲ့နိုင်ငံတော်ကြီးမကြောင်းသေးဘူးစီးပွားရေးမကြောင်းသေးဘူးလို့អော်နေလို့မရပါဘူးစီကန်းရှိဖို့ကအကုန်လုံးကြောင်းအောင်ပါပါ
โอเคสรุปที่เสียวเวลเนี่ยเจ้าที่ซีซีซ้อมตะขึ้นมาเสียวเวลโหติเช่เมเจินน่ะแล้วอะกูลูลูจ้ามาแล้วตีจาแล้วดิซีวายตีป่วนนี่ก็คันซ้าไปซีวายฉินนี่โตดเนี่ยสรุปคันซ้าเจ็ดนี่ไม่ဝင်ได้แล้วโหตีจาไปสรุปถ้าดีโลฉินนี่မျိုးดีโลคันซ้าเจ็ดမျိုးဝင်ลาวุสรุปสวาสุลีเราก็2ป้ายช้าเนี่ยคันมั้นบีตั่วเฉ็บบีပြောมั้ยสรุปเบบะนะนิดรอบเบကာလာလောက်မှာဒီလိုစီးပွားရေးဖွံ့ဖြိုးမှုတွေဟိုအသီးဖွံ့တွေကိုခန်းစားရတယ်ဆိုတော့ခန်းစားချက်မျိုးဝင်လာနိုင်မယ်လို့ဆရာအနေနဲ့ယူဆတယ
်ကျွန်တော်ဆိုအောက်ခြေအလယ်အလတ်စီးပွားရေးလုပ်ငန်းရှင်ကိုအလွယ်တကူလုံးနိုင်တဲ့အစီအမံတွေကိုအများဆုံးချပေးနိုင်ရင်အများဆုံးတက်လာမှာပဲယူဆပါတယ်တိုင်းသက်ပြည်နယ်အလတ်မိမိတိုင်းတိုင်းရဲ့မှာဘယ်စီးပွားရေးလုပ်ငန်းဦးစားပေးမလဲအရာဒီတိုင်းပေါ်မှာစိုက်ပျိုးပေးမယ်မွေးမြူပေးမယ်အတရားပြင်းပါရီစွာပေးမယ်အတူရဲ့ဒေတာတက်ကုန်ပါရှိလေအလှစီချောက်ကြီးအလှစီချောက်ဦးစားပေးမယ်အဲမန္တလေးတိုင်းကပါဦးစားပေးမလဲအဲရီစွာလုပ်ငန်းတရီဖို့ဆောင်ရင်တချိန်ပြည်နယ်ပါလို့မလဲတနင်္သာရီတိုင်းပါလို့မလဲဘုံကြီးနယ်ပါလို့မလဲဆိုတဲ့ strategy တွေကိုအမြန်ရေးဆွဲရပါလိမ့်မယ်ပြီးတော့ကျွန်တော်တို့အထူးကရှိတဲ့လုပ်ငန်းတွေကိုလုပ်တဲ့အခါမှာဘုံသားရှိတဲ့စင်ရင်းစရာတွေကမှန်မှန်လွဲနေတဲ့စင်ရင်းစရာတွေကိုပတ်ကန်းတဲ့စင်ရင်းစရာတွေဖြစ်အောင်လို့ဤသူ့ဘုံမှာအပြုတ်မပြောဘဲနဲ့မှန်မှန်တန်တန်ရိုးရိုးသားသားအောက်ကိုချပြပြီးမှဘရားနေစပလဲဆိုအဖြစ်ကိုအများဆုံးရှာဖို့လိုပါတယ
်။ဟုတ်ကဲ့။
နှုံးနဲ့ပြောချင်းစီဝဲတဲ့ထိုင်နေချင်းနဲ့လက်တွေ့ကြတဲ့လက်တွေ့ကြတဲ့စီမံမှုတွေကိုအများဆုံးပူးပေါင်းဆောင်ရွက်ဖို့ပဲကျွန်တော်တို့ဖြစ်စေချင်ပါတယ
်။ဟုတ်ကဲ့။ဆရာဆိုတော့ကျွန်တော်တို့ဒီမှာအခုဟိုကျွန်တော်တခုမေးချင်တာဆောစောဆရာကိုမေးချင်တဲ့မေးခွန်းတစ်ခုကတခြားမဟုတ်ပါဘူး။ဟိုနှစ်ပိုင်းခြားလောက်ကျွန်တော်ပြောမယ်ဆိုလို့ရှိရင်အေးဥမာဒီဆိုးကခုလက်ရှိဒီတက်တန်းကာလအတွင်းမှာဒါလိုစီးပွားရေးအသီးပွင့်တွေဟိုခန်းစားရတယ်ဆိုတော့ခန်းစားချက်မျိုးပေါ်နိုင်တဲ့အခြေအနေမျိုးရှိလားဆရာ
။ရှိပါတယ်။ဒီလိုရောက်တော့ပဲဆိုကျွန်တော်တို့ခုနပြောလို့ကနိုင်ငံတကာရဲ့ဟိုယုံကြည်အားကိုးမှုနဲ့အရေးအစိုးရရဲ့ပုံရလာတယ်။နောက်နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုရေခုနနိုင်ငံတကာအဖွဲ့အစည်းတွေကလည်းတို့ချက်ကြတဲ့တမန်မှုတွေရလဲအလားအလာကောင်းနေတယ
်ဟုတ်ကဲ့
ပုံမလေးပြောရင်ကျွန်တော်တို့အချင်းချင်းဘာလို့ပုံမလို့ရမလဲဆိုအဖြစ်ကိုပုံမလေးလည်းရိုးရိုးသားသားဆွေးနွေးဖို့ပဲလိုပါတယ
်ဟုတ်ကဲ့ဆရာဝ
င်ဒီမှာတောင်းလဲနိုင်တဲ့စာရင်းရှိဖို့လိုပါတယ်ဥပမာအဲ့ကျွန်တော်တို့က
ဟုတ်ကဲ့ဆရာဝင်လည်းဆွေးနွေးပြတာသူကျေးဇူးတင်ပါတယ်ဆရာဝင်လည်းကျွန်တော်တို့ဟိုအချိန်လိုက်တလောက်ပဲရရတဲ့အတွက်အစီအစဉ်ကိုဒီနေရာမှာပဲအဆုံးသတ်ပြရစီပါဝင်ဆွေးနွေးပေးတဲ့ NLD ပါတီဘိုးစီဝိုင်းကော်မတီကဦးဝေးလွင်စီဝိုင်းပညာရှင်ဦးခမောင်ညိုဘောကပေးတာစီဝိုင်းလုပ်ငန်းရှင်ဒေါက်တာစွတ်ထွန်းနဲ့အီးမေးလ် Facebook တရားနဲ့ပြပို့တဲ့ပို့စာပြပို့တဲ့ဒေါက်တာရှင်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ခင်ဗျာ
ကောင်းလွင်ဦးစီစဉ်ပြီးထုတ်လုပ်သူမဆုမွန်နဲ့တူတင်ဆက်ခဲ့တဲ့ဒါရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့စနေနေ့ညဘက်ထိတ်တန်းရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရန်နိုင်ကကြေညာပေးပါမယ်ရှင်
။အမေရိကန်သမ္မတဒေါနယ်ထရမ့်ကပြည်ထောင်စုစုံစမ်းစစ်ဆေးဘယူရို FBI ညွှန်ကြားရေးမှူးဟောင်း James Comey နဲ့ပြောခဲ့တဲ့စကားတွေကိုကျန်းသက်စွာချိန်ဆပြီးပြောဆိုရင်ပြောသွားဖို့တရားရဂိုင်းလုံးဆန္ဒရှိတယ်လို့ပြောလိုက်ပါတယ်။ဒါပေမဲ့ချက်ချင်းဆိုလိုပဲသူနဲ့ Mr. Comey ပြောခဲ့တဲ့စကားတွေကတော့ကြမ်းကြင်ပြီးပြောခဲ့တာမဟုတ်ဘူးလို့သမ္မတထရမ့်ကပြောလိုက်ပါတယ်။ပြီးခဲ့တဲ့ပိုင်းကနိုင်ငံရေးထဲမှာပြတ်ကျသွားခဲ့တဲ့မြန်မာတပ်မတော်လေးရင်နောက်ဆက်တွဲရှာဖွေကယ်ဆယ်ရေးနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကအကူအညီထောက်ပံ့တွေပေးသွားမယ်လို့ကန့်လန့်လိုက်တယ်ဆိုပြီးတော့တရုတ်စိုးရပိုင်းသတင်းမီဒီယာကပြောလိုက်ပါတယ်။မြန်မာနိုင်ငံအင်းဒီချင်းဖြစ်တဲ့တရုတ်နိုင်ငံအနေနဲ့ဒီဖြစ်ပေါ်မှာစိတ်မကောင်းဖြစ်မိကြောင်တရုတ်သမ္မတရှီကျင်းဖင်ကမြန်မာသမ္မတဦးထင်ကျော်ကိုဝန်ထဲကြောင်ပြောကြားတဲ့စာထဲမှာဖော်ပြထားတယ်လို့ရှင်းဟွာသတင်းအေဂျင်စီကပြောကြားခဲ့ပါတယ်။ပြင်သစ်အိုပယ်အမျိုးသမီးတူချင်းတင်းနစ်ပြိုင်ပွဲကိုတော့လက်ဗီယာနိုင်ငံသူယလီနာအော့စတာပန်ကိုကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါပြီ။ပဲရစ်မြို့မှာဒီကနေ့မကြာသေးခင်မိနစ်ပိုင်းအတွင်းကပဲနောက်ဆုံးဖိုင်နယ်ကိုကစားခဲ့ကြပြီးတော့အော့စတာပန်ကိုကရူမေးနီးယားကကမ္ဘာအဆင့်3ဟာလပ်ကို466463နဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါအသက်20သာရှိသေးတဲ့အော့စတာပန်ကိုအတွက်တော့ဒါဟာပထမဆုံး Grand Slam ဖလားဖြစ်ုံနဲ့မဟုတ်ပဲခြေစားတင်းနစ်ကစားသမားအဖြစ်နဲ့လည်းပထမဆုံးချန်ပီယံဆုဖြစ်ပါတယ်သူဟာဒီပွဲမှာတော့အဆင့်တက်မှချင်ခံခဲ့ရတာမဟုတ်ပါဘူးမနေ့ဖြန်တနင်္ဂနွေနေ့မှာတော့အမျိုးသားဖိုင်နယ်ကိုကစားကြမှာဖြစ်ပြီးတော့ Rafael Nadal နဲ့ Warren Carr ကိုပိုလူကြမှာဖြစ်ပါတယ်ခင်ဗျာ
နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ကြီးညာပေးသွားခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ TN Kwan ဖြစ်ပါတယ်။ VOA American တာရဲ့တနင်္ဂနွေနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ကြပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။We'll be right back.
This program has come to you from the Voice of America, Washington.